Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာမတ်လ14ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ1925နဲ့30မိနစ်တို့အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇွန်လိုင်းကဆောင်ရွက်ပြီးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းနိုင်ငံအတွင်းနေရာအနှံ့ကိုရုရှားကထိုးစစ်ဆင်တိုက်ခိုက်နေပါတယ်တမရပူတင်နဲ့နှိစက်တဲ့စစ်ပွဲရေးအတိုက်အဝန်းကိုဩစတြေးလျကလည်းတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်အာဂရီလိုက်စားမှုဆွဲချက်တစ်ခုကိုအတမင်ငံပုတ်ကိုတောင်းဆန်းစုကြည်ကိုယ်တိုင်ဒီကနေ့ထွက်ချက်ပေးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ဟုတ်တယ်တော့ပါဒီဘောတနက်ကလေးကတနက်ကြီးရောအစောဖြစ်ကြတော့ဒီကျတက်တက်ရင်ဖြစ်တယ်အဲဒီဘောဖဲလိုပဲပြောတာ9နိုင်ခွဲတော့မှပြီးသွားတော့
ကရင်ပြည်နယ်ကြာအင်းစစ်ကြီးမြို့နယ်အတွင်းမှာ KNU နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စစ်ရုံတွေပိတ်ပစ်လိုက်ရတဲ့အခြေအနေတောင်ပါတီဥက္ကဋ္ဌရဲ့ဇနီးနဲ့ရင်သွေးတို့အလောင်းကိုပြန်တွေ့ခဲ့တာနဲ့ထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံသား50ကျော်ဖမ်းဆီးခံခဲ့ကြရတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတောက်မတ်စုစစ်ပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့သက်တမ်းရောင်သတင်းလွှာတော်ကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့နန်းလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံအနှံ့ကိုရုရှားကဆက်လက်တိုက်ခိုက်နေပြီးယူကရိန်းစစ်အုပ်ကလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအစီအစဉ်အသစ်ကိုကျင်းပလိုက်ပါတယ်။လူတွေမျိုးကထွက်ခွာနိုင်အောင်အားထုတ်ခဲ့တဲ့အရင်ကြိုးစားခဲ့တာတွေကတော့ပြီးခဲ့တဲ့အပတ်ကပေါင်းမြင်ခဲ့ပါဘူး။ကြီးပြတ်ဝင်းချင်မှာဆက်လက်တိုက်ပွဲတွေဖြစ်ပွားနေသလိုနိုင်ငံအနှံ့ကမြို့တွေမှာလေကြောင်းရန်အချက်ပေးသံတွေကိုတညလုံးကြားနေကြရပါတယ်။အရှေ့ပိုင်းကခါခစ်မြို့နဲ့တောင်ပိုင်းကမိုက်ကိုလိုက်မြို့တွေမှာအရက်သားတွေနေကြတဲ့အဆောက်အဦတွေအပြင်အနောက်မြောက် Rim ဒေသကရုပ်မြင်သံကြားတာဝါတိုင်ကိုလည်းလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းသမ္မတရုံးကပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းရုရှားတပ်တွေက9မိုင်ရှေ့တိုးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောပါတယ်။ဒီကနေ့တနင်္လာနေ့မှာရုရှားနဲ့ယူကရိန်းတို့ဟာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအရက်သားများကိုထွက်လန်းဖွင့်ပေးရေးကိစ္စတွေကို၄ချိန်မြောက်ဆွေးနွေးကြဖို့ရှိတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တမရပူတင်နဲ့ဆွေးနွေးဖို့စောင့်နေပါတယ်လို့ယူကရိန်းတမရဗိုလိုဒီမာဇယ်လန်စကီကထပ်ပြောပေးမိ။ရုရှားကမထုတ်ပြန်ပါဘူး။မာရီယူပေါမျိုးကိုပို့ပေးမိအကူအညီပေးရေးရည်နှန်းကိုရုရှားတပ်တွေကတနင်္ဂနွေနေ့လုံးကတားခဲ့ကြပါတယ်။မာရီယူပေါမျိုးဟာအစိုးဆုံးအခြေအနေဖြစ်နိုင်တယ်လို့နိုင်ငံတကာချက်ချင်းကြီးအဖွဲ့ကသတိပေးလိုက်ပါတယ်။အပြစ်ခတ်ရဆက်ပြီးလူတွေမျိုးကထွက်ခွာသွားနိုင်မဲ့လုံခြုံစိတ်ချရတဲ့ထွက်လန်းပေးရေးအတွက်ညှိနှိုင်းသဘောတူကြဖို့နဲ့အဲ့ဒီသဘောတူညီချက်တွေကိုလေ့စားကြဖို့နိုင်ငံတကာချက်ချင်းကြီးအဖွဲ့ကြီးကပါဝင်ပတ်သက်သူတွေကိုတောင်းဆိုလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာအခုအထိကလေး43ယောက်ပါဝင်လူ996ဦးသေဆုံးသွားခဲ့ပြီလို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကပြောပါတယ်။တမရပူတင်ရဲ့အတိုင်းဝိုင်းရုရှားစီးပွားရေးလုပ်ငန်းရှင်တွေပေါ်ဩစတြေးလျနိုင်ငံကအမေရိကန်ပြည်ထောင်စုနဲ့အလားတူပိတ်ဆို့အရေးယူလိုက်ပါတယ်။အဲဒီလုပ်ငန်းရှင်အများစုကဂျူးတွေဖြစ်ကြတာမို့အစ္စရေးနိုင်ငံအတွက်တော့အရေးယူရအခက်ပြဿနာတက်နေပါတယ်။အဲဒီလိုအရေးယူလိုက်တဲ့လုပ်ငန်းရှင်30ထဲမှာအင်္ဂလန်ချယ်ဆီဘောလုံးအသင်းပိုင်ရှင်ရိုမာအဗရာမိုဗစ်လည်းပါဝင်ပါတယ်။2014ခုနှစ်ယူကရိန်းကိုတရားမဝင်တိုက်ခိုက်ပြီးကတည်းကဒီလုပ်ငန်းရှင်တော်တော်များများဟာအဲဒီလိုရုရှားရဲ့လှုပ်ရက်ကနေအကျိုးမြတ်ရခဲ့တဲ့ဒါမှမဟုတ်အဲဒီလှုပ်ရက်တွေကိုကူညီခဲ့ကြတယ်လို့ဩစတြေးလျနိုင်ငံသားဝင်ကြီးမယ်ရစ်ပိန်ကပြောပါတယ်ယူကရိန်းတပ်ဖွဲ့တွေအတွက်ဒုံးကျည်တွေနဲ့လက်နက်ပစ္စည်းတွေဝယ်ယူအောင်ဩစတြေးလျနိုင်ငံကဒေါ်လာတန်50အသုံးပြုခဲ့ပြီးဖြစ်ပါတယ်အဲဒီရုရှားကျူးလုပ်ငန်းရှင်အတော်များများကဣသရေလနိုင်ငံသားဒါမှမဟုတ်အပြေရနေထိုင်ခွင့်ကိုမချမီနှစ်တွေအတွင်းကရယူထားကြတယ်လို့ယူဆကြပါတယ်။အနောက်နိုင်ငံတွေကသူတို့ပေါ်ပိတ်ဆို့အရေးယူထားတာနဲ့လည်းကန္တကောစာမဖြစ်စေဘဲအစ္စရေးမှာရနေတဲ့သူတို့ရဲ့လက်ရှိအနေအထားကိုလည်းဘလို့ထိမ့်ပေးနိုင်မလဲဆိုတာကိုစဉ်းစားအကြံပြုဖို့အစ်စ်မြင့်ကော်မတီတက်ကိုအစ္စရေးစိုးရကဖွဲ့စည်းလိုက်ပါတယ်။ပဋိပက္ခပြင်းထန်လာတာနဲ့အမျှအစ္စရေးပေါ်ဖြီအားများလာနိုင်တယ်လို့ယူဆထားကြပါတယ်။နှစ်ရက်နဲ့လွှမ်းမိုးနိုင်မယ်ထင်ခဲ့တဲ့စစ်ပွဲတွေကိုနှစ်ပတ်ကျော်ကြာရောက်ပြီးတဲ့အခါ ရုရှားသမ္မတပူတင်ဟာမချစ်မရဲနဲ့ဒေါသကြီးနေတယ်လို့အမေရိကန်ထောက်လှမ်းရေးကယူဆပါတယ်။ရုရှားစစ်တပ်ရဲ့မအောင်မြင်မှုတွေအတွက်ဒေါသထွက်နေတာဖြစ်ပြီးယူကရိန်းမှာပိုပြီးကြမ်းရမ်းဖျက်ဆီးနိုင်တယ်လို့အမေရိကန်ထောက်လှမ်းရေးကသုံးသပ်ထားပါတယ်။ပြီးခဲ့တဲ့အပတ်တွင်ထောက်လှမ်းရေးတာဝန်ရှိသူတွေကအောက်လွှတ်တော်မှနှစ်ရက်ကြာအစ်စ်ခံခဲ့ကြရမှာသူတို့ရဲ့သုံးသပ်ချက်ကိုပြောဆိုခဲ့ကြတာပါ။ပူတင်ရဲ့စိတ်ထားချဖို့ကိုအဝေးကနေသုံးသပ်ရတာခက်ခဲပေမဲ့ယူကရိန်းကိုတိုက်ခိုက်ပုံကအစနေတိုးဖွဲ့ဝင်တိုင်းပြည်တွေကိုတိုက်ခိုက်လာလေမလားဆိုတာနဲ့ညူကလ িয়ার လက်နဲ့သုံးမသုံးထိအနောက်နိုင်ငံတွေကချင့်ချိန်ကြတဲ့အခါမှာတခြားအချက်လက်တွေနဲ့အတူပူတင်ရဲ့စိတ်ကိုလည်းခံမှန်းကြပါတယ်။ပူတင်ဟာဆိုဗီယက်ယူနီယံပြိုကွဲသွားတာကိုဝေဖန်ခဲ့ပြီးယူကရိန်းရဲ့အချုပ်အခြာအာဏာကိုပယ်ချခဲ့ပါတယ်။ညူကလ িয়ার စစ်ပွဲမှာရုရှားကအာဇာနည်အဖြစ်အဆုံးသတ်မှာကိုစိတ်ကူးနေခဲ့တယ်လို့ CIA ညွှန်ကြားမှုဝီလျံဘန်စ်ကလွှတ်တော်ကိုပြောခဲ့ပါတယ်။ပူတင်မှာပြည်တွင်းဖိအားမရှိဘဲဝါရဖြန့်ချီလေလုံးတွေနဲ့ကာပေးထားကြတာပါနှစ်ပေါင်းများစွာနှစ်နာဆုံးရှုံးခဲ့တယ်ဆိုတဲ့ခံစားချက်နဲ့ယီမန်းချက်ကြီးမားမှုတို့ကပောက်ကွဲနိုင်ကြီးပေါင်းဆက်နေတယ်လို့သူယုံကြည်တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးအကြီးအကဲကလွှတ်တော်ကိုပြောကြားခဲ့ပါတယ်ယူကရိန်းပြည်တော်ကီးမြို့အနီးမှာရုရှားစစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်အမေရိကန်ဗီဒီယိုသတင်းတောက်တို့ထိမှန်ခဲ့ပြီးတဦးသေဆုံးတဦးဒဏ်ရာရှိသွားခဲ့ကြပါတယ်လို့ကီးဒေတာရဲတပ်ဖွဲ့အကြီးအကဲအန်ဒရီနာဘတ်တော့ဖ်ကတနင်္ဂနွေနေ့ကပြောကြပါတယ်စစ်စေးဂိတ်ကိုကျွန်တော်တို့အဖြတ်မှာသူတို့ကစပီးပြစ်ပါတယ်ကားဆရာကပြန်လက်မှာဆက်ပြစ်ပါတယ်လို့ဒါန်ရရှိသွားခဲ့တဲ့သတင်းတော်ဂျူအန်အရီဒွန်တိုကဖွဲ့ကမူအမိမှာပြောကြပါတယ်သူနဲ့သူ့မိတ်ဆွေတို့ဟာဒုက္ခသည်တွေမျိုးကထွက်ခွာကြတာကိုသတင်းသွားယူနေကြတာဖြစ်တယ်လို့ဂျူအန်ကဆိုပါတယ်ကွယ်လွန်သွားခဲ့တဲ့သတင်းတော်ကအသက်50ကျော်ဘရန်ရေနော့ဖြစ်ပြီးသူဟာနယူးယောက်တိုင်းစ်သတင်းစာအတွက်နေပေါင်းများစွာဗီဒီယိုသတင်းတွေပေးပို့ခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကပြောပါတယ်။သူသိဆုံးချိန်မှာတော့နယူးယောက်တိုင်းစ်သတင်းစာအတွက်အလုံးလုံးနေတာမဟုတ်ပါဘူ
း။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 1953ညပိုင်းတိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခရီးလိုက်စားမှုဆွဲချက်တစ်ခုအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ဟာဒီကနေ့မှာသူကိုယ်တိုင်တရားရုံးမှာထွက်ချက်ပေးခဲ့ပါတယ်ကျန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာရယူခဲ့တဲ့ဆိုတဲ့စွဲချက်အပေါ်တရားရုံးကနေစစ်ဆေးခဲ့တာပါတောင်ဆန်စုကြည်ကိုအဂရိလိုက်စားမှုအမှုဆက်သမှုနဲ့ဆွဲဆိုထားတဲ့အထက်မှာဒီအမှုကိုတရားရုံးကပထမဆုံးစွဲချက်လက်ခံကြားနာစစ်ဆေးနေတာပါပြည်ခဲ့တဲ့အပတ်တုန်းကတော့အမှုတွေပြန်ခေါ်သက်သေစစ်ဆေးခဲ့ပြီးဒီတစ်ပတ်မှာတောင်ဆန်စုကြည်ဘက်ကသက်သေတွေကိုစစ်ဆေးဖို့ရှိရမှာသူ့ဘက်ကသက်သေစင်မတင်တော့ဘဲနဲ့သူကိုယ်တိုင်စစ်ဆေးခံခဲ့တာပါအန္တရာယ်အစိုးရလက်ထက်ကရန်ကုန်တိုင်းဒေသတွင်းလုပ်ငန်းတွေကိုထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့အတွက်ဥဖြုံမင်းသိန်းကအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်တာကိုဒေါ်အောင်ဆန်းစုကြည်ကိုပေးခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကဆွဲချက်တင်ထားတာပါဒေါ်အောင်ဆန်းစုကြည်ဘက်ကတော့သူရယူခဲ့ခြင်းမရှိခဲ့ကြောင်းဒီကနေ့တရက်ခွေမှာပြောဆိုခဲ့ပါတယ်ဒီငွေနဲ့ရွှေတွေကိုဒေါ်အောင်ဆန်းစုကြည်စီမှာတင်စီရမယ်လားမျိုးမရှိဘူးလို့သူရှင်းနေတဲ့ဘက်ကတရားရုံးကိုရှောက်ထားပါတယ်ဒီအမှုနဲ့ပတ်သက်လို့လာမယ့်အပတ်မတ်လ10ရက်နေ့ရုံချိန်မှာနှစ်ဖက်အပြစ်သက်လျှောက်လက်ချက်ပေးရမှာပါနှစ်ဖက်ရှင်းနေရအပြစ်သက်လျှောက်လက်ချက်ပေးပြီးတော့လာမယ့်ဧပြီလအတွင်းအပြစ်သက်အမိန့်ချမှတ်နိုင်တယ်လို့လည်းသိရပါတယ်အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေ55အရပြစ်မှုမြောက်တယ်လို့တရားရုံးကဆုံးဖြတ်မယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်1095နှစ်အထိအပြစ်ပေးနိုင်ပါတယ်ဒီကနေ့မှာတော့အဲ့ဒီအမှုအပြင်ရဟယင်9ရံဝယ်ယူမှုနဲ့ပတ်သက်တဲ့အမှုနှမှုကိုလည်းစစ်ဆေးကြားနာခဲ့ပါတယ်လက်ရှိမှာဒေါက်အောင်ဆန်းစုကြည်ဟာ1095နှစ်ထိချမှတ်နိုင်တဲ့အဂတိလိုက်စားမှုဆက်သမှုနဲ့တရားရုံးတင်ဆွဲဆိုခံရပြီးဆယ်မှုအတွက်တရားရုံးမှာရင်ဆိုင်နေရပါတယ်။ဒီကနေ့ရုံချင်းလာတဲ့ဒေါက်အောင်ဆန်းစုကြည်ကြားမှာရေးကောင်းမွန်နေတယ်လို့စုံစမ်းသိရှိရပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ဖမ်းဆီးခံရတဲ့ဒေါက်အောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားဆွဲခဲ့ပြီးတော့ငါးမှုအတွက်1006နဲ့ပြည်တန်းချမှတ်ထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကချီးမြှင့်တဲ့2022ခုနှစ်ရဲရင်တော်အမျိုးသမီးစုချီးမြှင့်ပွဲဒီကနေ့အွန်လိုင်းကနေကျင်းပမှာပါ။အာရှတိုက်ထက်ကဗီယက်နမ်၊နီပေါ်၊ဘင်္ဂလားဒေ့ရှ်ကအမျိုးသမီးတွေနဲ့အတူမြန်မာနိုင်ငံကတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးဒေါက်အီတင်စာမောင်ရွေးချယ်ခံရပါတယ်။ ထော်ဤတင်စားမဟာလက်ရှိမှာကြာကာလအမျိုးသားညွတ်ရဲ့အစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဖြစ်ပါတယ်။အသက်28နှစ်အရွယ်ထော်ဤတင်စားမဟာ2015ခုနှစ်ကအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြသူတွေထဲမှပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံရသူဖြစ်သလိုစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြသူတွေထဲမှထင်ရှားသူတူလည်းဖြစ်ပါတယ်။အွန်လိုင်းကနေကျင်းပမဲ့ဆုချေးမြင့်ပွဲမှာအမေရိကန်သမ္မတဂရော Jill Biden ကဂုဏ်ပြုချီးကျူးစကားပြောမှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီး Anthony Blinken ကဆုချေးမြင့်မှာဖြစ်ပါတယ်။အခုအခါ16ကြိမ်မြောက်ရှိပြီဖြစ်တဲ့ဒီစုဟာညီညာရေးတရားမျှတမှုလူအခွင့်ရေးဂျာမတာတူညီမျှရေးနဲ့ဒါနူညီမျှရေးမတူကွဲပြားတဲ့အမျိုးသမီးနဲ့မိန်းကလေးတွေအားလုံးစွမ်းဆောင်ရည်မြင့်တင်ပေးရေးစတဲ့ကိစ္စရပ်တွေမှာကိုယ့်ရဲ့အသက်အန္တရာယ်နဲ့ကြုံတွေ့ရပေမဲ့သူရတတိစိတ်ဓာတ်ကြန့်ခိုင်မှုနဲ့ခေါင်းဆောင်မှုပိုင်းမှာတူမတူအောင်ထူးချွန်ပြောင်ပြောင်တဲ့ကဘာတော်ကအမျိုးသမီးတွေကိုအတိအမှတ်ပြုပေးအပ်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့မတ်လ10ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံအပေါ်အမေရိကန်နိုင်ငံကတန်ခတ်ပိတ်ဆို့မှုတွေတင်းကျပ်စွာချမှတ်ထားတဲ့ကြားကပဲရုရှားလုံလက်နက်တွေဆက်ပြီးတော့ဝယ်ယူလို့ရမယ့်နည်းလမ်းတွေကိုအိန္ဒိယနိုင်ငံကရှာဖွေနေပါတယ်။နိုင်ငံနဲ့ဆက်အရေးနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့အခြေအတင်ဖြစ်နေတဲ့အိန္ဒိယဟာရုရှားစီကလက်နက်ဝယ်ယူနေရတာဖြစ်တဲ့အတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီအတွက်လက်နက်ရရှိရေးအခက်တွေ့လာစေပါတယ်။အိန္ဒိယကကွယ်ရေးလက်နက်60ရာခိုင်နှုန်းကရုရှားစီကဝယ်နေရတာဖြစ်တယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်။နယ်နိမိတ်ပိုင်ဆိုင်မှုအရေးတရုတ်တို့နဲ့နှစ်နှစ်ကြာအချင်းများနေတဲ့နိုင်ငံအရှေ့ပိုင်းလက်စကာအရက်မှာအိန္ဒိယတသားထောင်နဲ့ချီချထားတာပါ။2020ခုနှစ်ကနေဆက်ပဋိပက္ခရုံးကလည်းအိန္ဒိယတပ်သား20နဲ့တရုတ်တပ်သား4ဦးတေဆုံးခဲ့တာပါရုရှားရဲ့ကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာအိန္ဒိယကအမဲမဲပေးပဲကြားနေခဲ့တာပါအဲ့ဒီဆွေးနွေးပွဲအပြီးမှာပဲအိန္ဒိယနဲ့မဖြေရှင်းရသေးတဲ့ကွဲပြားခြားတောက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လိုရက်ကိုအိန္ဒိယဝန်ကြီးချုပ်မိုဒီကခုချိန်ထိပြစ်တင်ပြောဆိုတာတော့မရှိသေးပါဘူးယူကရိန်းကိုရုရှားတို့ကြီးကြော့စစ်ဆင်နွှဲနေတာကိုပြစ်တင်ရှုတ်ချနေကြတဲ့အမေရိကန်ရောက်ယူကရိန်းနဲ့ရုရှားနိုင်ငံသားတွေကတော့ဗာဂျီးနီးယားပြည်နယ်မောင့်ခရော့ဖို့ဒ်ကရုရှားဘက်ပတစ်ခရစ်ယာန်ဘုရားကျောင်းမှာငြိမ်းချမ်းရေးအတွက်အတူတကွဝတ်ပြုဆုတောင်းကြပါတယ်။လွန်ခဲ့တဲ့25နှစ်လောက်ကတည်းကစောက်ထားတဲ့ရုရှားဘုရားကျောင်းမှာလာပြီးတော့ဝတ်ပြုသူတွေကကြီးကြော့စစ်ကိုဆန့်ကျင်ကြပြီးငြိမ်းချမ်းရေးနဲ့ညီညွတ်ရေးကိုတော့အယုံစိုက်ထားကြတယ်လို့လည်းပြောပါတယ်။စစ်ပွဲကိုလိုလားသူတချို့ရှိပေမဲ့လို့အများစုကစစ်ကိုအလိုမရှိကြဘူးလို့လည်းဘုရားကျောင်းလာသူတယောက်ကပြောပါတယ်။မတူကွဲပြားမှုကိုဖြေရှင်းနေတဲ့နိလအမျိုးမျိုးရှိပေမဲ့လို့သွေးထွက်တန်ယုံစစ်ပွဲကိုလိုလားတဲ့အာဏာပိုင်တွေကြောင့်ရှောင်လွဲလို့မရတဲ့စစ်ပွဲတွေပေါ်ပေါက်လာတာဖြစ်တယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလ24ရက်နေ့ကစတင်တဲ့ရုရှားရဲ့ကျူးကျော်စစ်ကြောင်းယူကရိန်းနိုင်ငံသားထောင်နဲ့ချီတိုက်ဆုံခဲ့ရတယ်လို့ပြည်သူနဲ့တန်းခွဲတဲ့မနေ့ကလည်းအိန္ဒိချင်းဥရောပတိုင်းပြည်တွေစီထွက်ပြေးခိုလုံနေကြတာဖြစ်ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ View American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဆုံးတော့ကရင်ပြည်နယ်အတွင်းကတိုက်ပွဲသတင်းနဲ့ဆက်ကြရအောင်ပါ။ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်အနီးမှာ KNU ပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်ကောင်စီတပ်တွေကြားဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဒုပလာရာ KI ဘက်မှာတက်ဆွဲနေတဲ့စစ်ကောင်စီတပ်တွေပြန်လည်ဆုတ်ခွာဖို့ KNU တပ်မဟာ6ဒုပလာရာ KI တာဝန်ရှိသူတွေကနေစစ်ကောင်စီဘက်ကိုအကြောင်းကြားပြီးနောက်ပိုင်းကရင်ပြည်နယ်အတွင်းအခုလိုတိုက်ပွဲတွေဖြစ်လာတာပါ။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ကျိုင်းစစ်ကြီးမြို့နယ်ထဲမှာအသွားအလာတွေကင်းမဲ့နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညိုကပြောပြပေးမှာပါခင်ဗျာ။
ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့အခြေစိုက်စစ်ကောင်စီတပ်ချင်းလင်းတရင်ခလာရ32တိုင်းပတ်ဝန်းကျင်မှာဒီကနေ့မနက်ပိုင်းကပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့တာလို့ကျိုင်းစစ်ကြီးမြို့ကတူကပြောပါတယ
်32တိုင်းရင်ပတ်ဝန်းကျင်ကိုအဖြစ်တော့9နိုင်တော့မှဒီဘောတနက်ကလေးဘောတနက်ကြီးပြောအစုံဖြစ်ကြတော့ပေါ့ဒီတက်ရင်ကိုဖြစ်တယ်ဒီဘောဖဲလို့ပြောတာ9နိုင်ခွဲတော့မှပြီးသွားတော့တစ်ချက်တိတ်သွားပြီးတော့တစ်ခါ10နိုင်တော့မှ10တားပြန်ထောက်သွားတော့အိမ်မင်္ဂလာကိုကျိုင်းစစ်ကြီးမင်္ဂလာကိုဒီအမှတ်နေရွက်ပေါ့နော်မင်္ဂလာကိုအဲ့ဒီတွင်းမှာဖက်ပြတယ်17နိုင်ဒီတက်ပြလိုက်တာ
ကရင်မြို့သားစီယုံတပ်မဟာ6ဒူပလေယာခရိုင်ကပြည်သူ့ကာကွယ်ရေးဖွဲ့ပူးပေါင်းတပ်တွေဒီခလာရ32တိုင်းရင်စခန်းရှိနားမှာစတင်ပစ်ခတ်ခဲ့ပြီးတော့အမှတ်နေရွက်မင်္ဂလာကုန်းဘက်မှာနှစ်ဖက်ထပ်မံပစ်ခတ်မှုဖြစ်ခဲ့တယ်လို့လည်းသူကပြောပါတယ်ဒီပစ်ခတ်တိုက်ခိုက်မှုအတွက်မှာရသားတူထိခိုက်ဒဏ်ရာရပြီးတော့လက်ရှိအခြေအနေမှာတော့မြို့ထဲမှာတွာလာရေးတွေကင်းမဲ့နေတယ်လို့မြို့ကန်ကဆက်ပြောပါတယ်
ကျွန်တော်ကြားသလောက်ဆိုလို့ရှိရင်တော့အကြက်သားတယောက်တော့အပိုက်မှာထိခိုက်တာပဲရှိတယ်။လက်နက်ငယ်လို့ပဲပြောရတယ်။ဘယ်ရောက်ပြစ်လိုက်မှမသိဘူး။သူကကြားတယ်မှတရှိနေတယ်။အပွဲတဲ့အဲ့ဒီကြောင်းနဲ့နီးနေတယ်။တပင်ကြောင်းနဲ့လည်းနီးနေတယ်အဲ့ဒီခါကျတော့တွားလို့မရကြဘူး။ဒီကတော့အဲ့ချက်ပါ။ဒီကတော့တိန်လိုက်ကြတယ်ပေါ့။ဒီမှာအတော်လာမရှိကြတော့ပြောပါတော့
။ဒေသခံတွေကမြို့တွင်းခလာရ32တိုင်ရင်မှာပြစ်ခတ်မှုရှိတယ်လို့ပြောပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကတော့လုံခြုံရေးဆောင်ရွက်နေတဲ့ခလာရ32တိုင်ရင်ကကားတစင်ကျန်းစိတ်ကြီးမျိုးအထွက်မှာဘုံခွဲတက်ခတ်ခဲ့ရတာလို့ဆိုပါတယ
်။ဟုတ်လားဘုံခွဲနေကျန်းစိတ်ကြီးနဲ့ကော့ကရစ်လမ်းပေါ်မှာတော့ကျွန်တော်တို့လက်ကင်းဖောင်ရယ်နဲ့တက်ကကားတွေလက်ကင်းဖောင်ရယ်ကလမ်းပြီးထောင်ပုံးနဲ့မူမိုင်းနဲ့ဖုံးပေါက်ခွဲကြတာရှိတယ်။အဲဒီမှာတော့ကျွန်တော်တို့ဆီကစစ်တီတူတာရရှိတယ်။ဒီနေ့မနေ့9နာရီလောက်မှဖြစ်တယ်
။တိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးငယ်ပစ်ခတ်နေမှုကြောင့်ကျန်းစိတ်ကြီးဖျားသုံးစုလမ်းမနဲ့ကော့ကရစ်မြို့ကိုသွားတဲ့လမ်းကြောင်းတွေသွားလာရေးယာယီပြတ်တောက်နေတယ်လို့မြို့ကလူလူတွေကလည်းစိုးရင်ကြောက်လန့်နေကြပါတယ်။ကျန်းစိတ်ကြီးမြို့တွင်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ KNU ဒူပလေယာ KI ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြစ်ဆူတာမရှိခဲ့ပါဘူး။ KNU နဲ့ဒူပလေယာ KI မြောက်ဒီမြို့နယ်၄ KG ဒေသနဲ့ကော့ကရစ်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေ၃ရက်အတွင်းမှာပြန်လည်ဆုတ်ခွာပြီးခု KNU တပ်မ6ဒူပလေယာ KI ကနေပြီးတော့အရှိတောင်တန်းစစ်ထနာချုပ်တိုင်းမှုစီကိုမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာပေးပို့ထားပါတယ်။အကြောင်းကြားစာပေးပို့ပြီးတဲ့နောက်ပိုင်းစစ်တပ်ဘက်ကဆုတ်ခွာမှုမရှိတဲ့နောက်ဒူပလေယာခရိုင်ဘက်မှာအခုလိုတိုက်ပွဲတွေဖြစ်လာတာပါ။ပြီးခဲ့တဲ့မတ်လ12ရက်နေ့မှာလည်းကော့ကရိတ်နဲ့မြောက်ဒီလမ်းမှာခီးသွားနေတဲ့ရင်တွေကိုမီးရှို့မှုတွေဖြစ်ခဲ့ပါတယ်။ဒီမီးရှို့မှုကိုတော့ KKO ကင်းအဖွဲ့ဘက်ကလုပ်တာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောပါတယ
်။အဲ့ဒီမှာကျွန်တော်တို့ကားတွေမီးရှို့သွားတဲ့ဖြစ်စဉ်တော့ကောင်မန်းပြည်စီတွေကတော့အဓိကတော့ KKO ကစော့ကြော်တက်တော့ဦးကြီးအဖွဲ့လိုပဲကျွန်တော်တို့သိရတယ်။ကောင်ဒီမှာပါလာတဲ့ကောင်သမားတွေကပိုင်ရှင်တွေသူ့ကြီးတယ်ဒီလမ်းပေါ်လာတဲ့နင်းနေကြရတူသောင်းရတာဆိုတာလည်းသိရတယ
်ပြီးခဲ့တဲ့မတ်လ17ရက်နေ့တောက်ကြနေကလည်းကော့ကရစ်မြို့နယ်တွင်တောနော်ရေတကွန်အနီးမှာရှိတဲ့ဒရာကြီးမိုင်းခွဲခံခဲ့ရပါတယ်လက်ရှိမှာတော့အဲ့ဒီဒရာကိုပြန်လည်ပြုပြင်နေတယ်လို့ကင်းနေကြဆောင်တက် BGF ရဲ့ပြည်ညာရေးတောင်ခံဘုံမှုနိုင်မောင်စောကပြောပါတယ
်တော့ရေတကွန်နားပေါ့မိုင်းခွဲခံတဲ့ဒရာမိုင်းခွဲခံလို့တော့ပြောရတယ်ဘယ်လိုဒရာတည်နေတာပေါ့ဟုတ်လမ်းပိတ်တာကဒါအောက်တိုင်းပြက်သွားတယ်ဒါနဲ့စိတ်ဆောင်းသွားတယ်လို့ပြောကြတာပဲ
စူပါကားတွေကိုမီးရှို့မှုနဲ့တရားဖောက်ခွဲမှုတွေမှာဗိုလ်ချုပ်သက်ဦးဆောင်တဲ့ကလိုထူဘော့ကင်ရစီယုံ DKPA KKO နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF အဖွဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီဘက်မီဒီယာတွေမှာရေးသားဖော်ပြပါတယ်ကင်းပြည်နယ်ဖာပွန်မြို့နယ်ဘက်မှာလည်းမတ်လ17ရက်နေ့ကကင်းမျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်မဟာ9ကဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့လက်နက်ခဲယမ်းတွေသိမ်းဆီးရမိတယ်လို့ KNU ကပြောပါတယ်ဒီအပိုင်းတွေတွင်ဖပုံမျိုးနယ်ဘက်မှာတပ်တွေနောက်ဆုတ်ပေးဖို့ KNU ကသတိပေးပြီးတဲ့နောက်ခုလိုတိုက်ခိုက်မှုတွေဖြစ်ပွားလာခဲ့ပါတယ
်။ကိုတန်းညုံတင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာတအောင်းပါတီဥက္ကဋ္ဌရဲ့ဇနီးနဲ့ရင်သွေးငယ်လေးတို့ရဲ့အလောင်းပြန်တွေ့တဲ့တဲ့ရင်ကိုပြောပြပေးတော့ပါမယ်။အခုတော့မြန်မာနိုင်ငံအတွင်းကဆက်ယုံအလို့ယုံနေဘာကြောင့်ပြေးကြရသလဲဆိုတာကိုကြည့်ကြရအောင်ပါ။နိုင်ငံရေးမတည်ငြိမ်တာနဲ့အထွေထွေကုန်စည်နှုန်းကြီးလာတာကြောင့်နိုင်ငံအတွင်းအထည်ကျုပ်ဆက်ယုံ20လောက်အခုလာထဲမှာရန်နာသွားပြီလို့အလို့သမားအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။နောက်ထပ်လည်းယာယီနားဖို့ပြင်ဆင်နေတဲ့ဆက်ယုံတွေကလည်းအများအပြားရှိနေပါတယ်။ရခိုင်ကလာတဲ့ဒီသတင်းကိုတော့ကိုငင်းညာကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာမတ်လာတဲ့လျှက်စစ်မီးအလုံးလောက်မရတာမီးလာချိန်မှန်မှန်တာတွေကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အထည်ကျုပ်ဆက်ယုံပေါင်း20ကျော်လောက်အခုလာတဲ့ရန်နာလိုက်ရပြီးအများစုကတော့ရန်ကုန်ဆက်မှုဆောင်တဲ့ကဆက်ယုံတွေဖြစ်တယ်လို့အလုံသမားတမကတခုရဲ့တာဝန်ခံက VOA ကိုပြောပါရယ်။အောက်ခြေအလုံသမားတမကအဖွဲ့အစည်းတွေစီကစုဆောင်းထားတဲ့အချက်လက်ကိုကိုကာဘီသူကပြောတာပါ
။20လောက်ပိတ်သွားတယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီလအတွင်းမှာလို့တော့သူပြောတယ်။အာနာသိန်းကြီးကလေးကဆိုလို့ရှိရင်တော့ကျွန်တော်တို့သိန်းနဲ့ချီပြီးတော့အလုံလက်မဲ့ဖြစ်သွားပြီဆိုတဲ့ဟာမျိုးကတော့တည်ကြတယ်ပေါ့နော်။ရန်ကုန်မှာတော့အများစုပိတ်ကုန်တာပေါ့နော်။
လက်ရှိအခြေအနေမှာဌာနဆိုင်ရာဘက်ကလည်းစက်ယုံပိတ်သိမ်းတာတွေနဲ့ပတ်သက်ပြီးသတင်းမထုတ်ပြန်တာကြောင့်မြေပြင်ကစုဆောင်းထားတဲ့အချက်လက်တွေကိုပဲအလုံသမားအဖွဲ့တွေကကိုးကားနေရတာပါဒီလိုအထည်ချုပ်စက်ယုံတွေရန်နာရတာဟာလျှက်စစ်မီးအလုံလောက်မရတာကြောင့်လို့သွေးစည်းညင်ညွတ်သောတပ်မကများအဖွဲ့ချုပ်ကဒေါ်မျိုးအေးက VOA ကိုပြောပါတယ
်အဓိကတော့လျှက်စစ်မီးပြတ်တောက်တာဖြစ်ဖို့များတယ်အစကလည်းလျှက်စစ်မီးပြတ်တောက်တယ်ဒါပေမဲ့စီသေးတွေကဒီမြင့်တယ်ဆိုပေမဲ့အခုလောက်တော့မမြင်ဘူးပေါ့အခုကျတော့ဒီထက်မောင်းရတဲ့အနေထားနဲ့သူတို့လည်းမကြိုက်တာတွေဖြစ်သွားပါတော့နောက်တစ်ခါကကျတော့လေဒီ export ထပ်တာတို့ဘာလို့အစကရရပေါ့နော်နိုင်ငံရေးမတည်ငြိမ်တဲ့ခါကျတော့စီးပွားရေးလည်းကျဆင်းလာတာကော
အလဲလက်အထည်ချုပ်စက်ယုံတယုံမှာအလုံသမား900လောက်ရှိပါတယ်စက်ယုံကြီးတွေမှာတော့အလုံသမား1000နဲ့2000ကျားရှိရပါစက်ယုံပိတ်လို့အလုံလက်မဲ့ဖြစ်သွားသူတွေကတော့ ရရအလုပ်တွေဝင်လုပ်ပြီးစာဝင့်နေရေးကိုဖြည့်ရှင်းနေရပါတယ
်။တက်ရှင်မှုတွေစားတော့နေကြတာလေ။ဟိုအထည်ကျုံးမှမရအောင်ဆိုလို့ရှိရင်ထားလုပ်တွေကြောင်းကြတာပေါ့။ပလင်းစေးလုပ်ကြတယ်။မိအစားလိုမျိုးခေါ်တဲ့အလုပ်တွေအကုန်လုံးကိုတိုးဝေးလုပ်ကြတယ်။နောက်လည်းတခြားပေါ့ဗျာပြောရမယ်ဆိုလို့ရှိရင်တော့ဟိုသူများမလုပ်ချင်တဲ့အလုပ်တွေပေါ့နော်။ဒီအလုပ်တွေလည်းလုပ်ကြတာပေါ့။
2021နှစ်စကနေဒီဇင်ဘာလအထိစက်ရုံပေါင်း140လောက်ယာယီပိတ်ထားပြီးအထည်ချုပ်စက်ရုံ64ရုံကတော့အပြီးပိတ်သွားရတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့အချက်အလက်ကိုကိုးကားပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CTUM ကဒေါ်ခိုင်စာအောင်က VOA ကိုပြောပါတယ်ပြည်မြစက်ရုံပေါင်း200ကျော်ကအလုပ်သမားတွေအလုပ်ကင်ဆုံးရှုံးနေတာပါလာမယ့်လတွေမှာလျှက်စစ်မီမရတာကြောင့်လုပ်ငန်းတွေလဲပတ်ဖို့အခက်အခဲဖြစ်နိုင်တဲ့အကြောင်းနောက်ထပ်လည်းရန်နာတဲ့ဆက်ယုံတွေရှိလာနိုင်ပြီးလဲပတ်မဲ့ဆက်ယုံတွေကတော့အလုသမားအရေးအတွက်နဲ့လစာလျှော့ချတာအလုပိတ်ရက်နဲ့ခွင့်ရက်မပေးတာစတဲ့အကျိုးမြတ်ကြံနိုင်မဲ့နီးလန်းတွေကိုအလုရှင်တချို့ကတုံးလာနိုင်တယ်လို့သူကခန့်မှန်းထားပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ VOA American တက္ကသိုလ်တင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့တောင်အောင်ပါတီဥက္ကဋ္ဌမိသားစုအသက်ခံရတဲ့တင်းကိုတင်ပြပေးခြင်းပါတယ်မိုင်းကင်မျိုးနဲ့တအောင်မျိုးသားပါတီ TMP ဥက္ကဋ္ဌမိုင်းနုံဟမ်သူစနီးနဲ့ခုနလသားအရွယ်သမီးရဲ့ရုပ်အလောင်းတွေကိုဒီလ9ရက်နေ့မှာရှာဖွေတွေ့ရှိခဲ့ပါတယ်ဒီလ3ရက်နေ့ကမိုင်းနုံဟမ်လို့ယူဆရတဲ့အလောင်းတစ်လောင်းကိုတွေ့ခဲ့ပေမဲ့တန်တရားရှိတာကြောင့်ထပ်မံရှာဖွေချိန်မှာမိသားစု3ဦးတလုံးကိုတွေ့ရှိခဲ့တာဖြစ်ပါတယ်ရခုံကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ
မိုင်းကင်မျိုးနဲ့တအောင်ပလောင်အမျိုးသားပါတီ TNP ဥက္ကဋ္ဌမိုင်းနူဟမ်နဲ့မိသားစုဟာသူ့ရဲ့မိခင်ဇာပနာကနေအပြန်မိုင်းကင်မျိုးနဲ့တုံလောကျေးရွာမှာဇန်နဝါရီလ10ရက်နေ့ကလူတစုရဲ့ဖမ်းဆီးတာခံရပြီးပျောက်ဆုံးခဲ့တာပါဒီဖမ်းဆီးမှုဟာရှမ်းပြည်ပြည်လဲထူထောင်ရေးပါတီ RCSS လက်ချက်ဖြစ်ကြောင်းစွပ်စွဲတာတွေရှိခဲ့ပေမဲ့ RCSS ဘက်ကတော့ညှင်းဆိုခဲ့ပါတယ်မတ်လ3ရက်နေ့မှာတော့ RCSS ကနေထွက်ပြေးလာသူတပ်သားတဦးရဲ့ပြောကြားချက်အရတုံလောရွာရဲ့အနောက်ဘက်ပန်ပွဲရွာအနီးမှာရှာဖွေရမှာတော့မိုင်းနူဟမ်လို့ယူဆရတဲ့အလောင်းတစ်လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒါပေမဲ့မိုင်းနူဟမ်ရဲ့ညီဖြစ်သူကတန်တရားရှိတာကြောင့်ထပ်မံရှာဖွေချိန်မှာပန်ပွဲရွာအနီးမှာပဲမိသားစု၃ဦးလုံးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။မိုင်းနူဟမ်နဲ့မိသားစုကိုရှာဖွေရမှာပါဝင်ခဲ့တဲ့ TMP ပါတီရဲ့မိုင်းကင်မြို့နယ်အလုံးမှုဆောင်အဖွဲ့ဝင်မိုင်းအောင်ခန်းက VOA ကိုအခုလိုပြောပြပါဗျ။
ဒီဒေတာတရင်အရပေါ့နော်။ဒါရှာသူတို့ညွန်တဲ့နေရာတိုင်းကိုလိုက်ဆက်ကြည့်တော့နော်။အာကျင်းတော့ပေါ့ရှိတယ်။အဲဒါပေမဲ့အဲဒီကျင်းပဲအာဒီချပ်ပြည့်တော့အာအနန်အနန်ရ။နန်ရရတဲ့သူတို့ဒီချပ်ကြည့်တော့တော်တော်နဲ့အဲ့ဒါကိုအောက်ချင်းကြည့်တယ်ပေါ့နော်။ဒီချပ်ပြည့်နဲ့ကြည့်တော့အော်ဒါလူလူအလောင်းကြီးကျွန်တော်ပုံမကနေပြထုတ်လာတဲ့ကျင်းကတော့မအရအပေါ်ယူတဲ့အဝတ်စားပြန်ပြန်ကြည့်တဲ့ချိန်ကလည်းဒါမနုဟန်လုံးဝဒါသူ့ရဲ့အနှွေးထဲသူ့ရဲ့ T-shirt ပေါ့နော်။ဟောသူအများအားဝတ်နေတဲ့ပေါင်းပြီးထနတ်တရားစအကုန်ဟုတ်နေတာဆိုတော့ဒါအဲတော့ဒါမနုဟန်ပဲဆိုပြီးမဖက်ကျောင်းထက်ချင်းလိုက်တယ်။အိုက်ကူတဲ့မှာပေါ့နော်။မကျင်းသေးရပိုင်ကောင်းပေါ့။ဒီမဖက်ရုပ်အလောင်းတစ်ခုတွေ့အဲ့ဒီကျောင်းထက်ထက်ချင်းပြီးတော့ဒါပြန်ထုတ်လာတယ်ပေါ့နော်။ပြန်ထလာခြင်းကပြန်ကြည့်တော့သူ့ရဲ့အမျိုးသမီးနဲ့ကလေးဖြစ်မှာ
မိုင်းနုံဟန်အပါဝင်သူ့ရဲ့ဇနီးတဲ့နဲ့ကလေးဖြစ်သူရဲ့အဝတ်အစားတွေအလုံးဟာလည်းကိုက်ညီမှုရှိကြောင်းနဲ့အလောင်းကိုပြန်ရချိန်မှာတော့ရုပ်ပြက်နေပြီဖြစ်တာကြောင့်ဘလို့တက်ဖြတ်ခံခဲ့ရတယ်ဆိုတာမသိနိုင်ကြောင်းပြောပါတယ်မိုင်းနုံဟန်ရဲ့မိသားစုဇာပနာကိုတော့ဒီလ13ရက်နေ့ကပန်ပွဲရွာနီးမှာပြုတ်လောက်ရမှာလူတစ်ထောင်ကျော်လောက်တက်ရောက်ခဲ့ပါတယ်မတ်လ3ရက်နေ့ကတွေ့ခဲ့တဲ့မိုင်းနုံဟမ်လို့ယူဆခဲ့တဲ့ရုပ်လောင်းကိုတော့ DNA စစ်ဆေးချက်အရမိသူဖြစ်ကြောင်းသက်သေပြနိုင်ရင်တည်င်းထံမှထုတ်ပြန်ဖို့ရှိနေပါတယ်။မိုင်းနုံဟမ်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးအဖွဲ့ကအဖွဲ့ဝင်တန်ကတော့ဥတိတ်ခညာနာကအမှန်တရားပေါ်ပေါက်ရေးနဲ့တရားမျှတမှုရရှိရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းမိန့်ကြားပါတယ်။
မှန်တရားအမှန်ကိုပေါ်ပေါက်ပါစီရောဟိုငါတို့မတော်လို့ပေါ့ဘူးလို့ပြီးနေတဲ့ IPS ပဲသူတို့မဲ့ရဲ့ကိုသူတို့တောင်းဝင်ပြီးတောင်းခံမှုအဖြစ်နဲ့ဆက်လက်ပြီးတော့ဟိုဝန်ခံဖို့နော်တောင်းလူတို့ကိုတောင်းပန်ချက်ဖြစ်လဲတောင်းပန်ဖို့ပေါ့နောက်တစ်ခုကတော့ဒီတက်ဖြတ်ခံရတာအမှန်တရားဖြစ်တဲ့ကြောင့်အဲ့ဒီမန်တာပေါ်ပြီးဒီလိုဦးစင်းတို့ဆက်လုပ်ကြကြည့်တာတော့ဦးစင်းတို့ investigation team ဆိုပြီးတော့ဒီဆောင်ရွက်ဆက်လုပ်ထားတာအဲ့ဒီဟာဒီမှာဦးစင်းတို့ကလုပ်ဆက်လုပ်မှာပ
ါမိုင်းနုံဟန်မိသားစုတက်ဖြတ်ခံရတာနဲ့ပတ်သက်ပြီးရှမ်းနဲ့တန်းပလောင်ကြားမှာလူမျိုးရေးပြဿနာမဖြစ်စေလို့ကြောင့်လဲဦးတိတ်ခညာနာကအခုလိုဆက်ပြီးမိန်ကြားပါတယ်
။ဦးစင်းတို့တောင်ပိုင်းဒေသမှာရှိတဲ့တအားမျိုးနယ်အခြေအနေခံရတာကြာလာပြီ။အခုနေတာလည်းဒီတစ်ခွဲပဲဖြစ်နေတယ်။အ အဲ့ဒါတွေဒီဒါကဦးဇင်းတော်ကရှမ်းလူမျိုးတွေဖြစ်နေတယ်လို့ဦးဇင်းတော်ကမခံဘူးပေါ့ဗျာဒါကလက်နက်ကင်အဖွဲ့ဖြစ်တဲ့ RCS ဖြစ်နေတယ်လို့ဦးဇင်းတော်ကထင်တယ်အဲ့တော့ဒါကဟို online social media မှာပဲဖြစ်ဖြစ်ဒီသူတားနေရှမ်းပြည်ပြည်ပခါဖြစ်တဲ့အကြောင်းလုံးဝမရှိဘူးတားလူမျိုးတွေဒီရှမ်းလူမျိုးမိုးတယ်လို့ရှမ်းလူမျိုးတွေလည်းတားလူမျိုးမိုးတဲ့အကြောင်းလုံးဝမရှိဘူးဒါကလက်နက်ကင်တစ်စုရဲ့လုပ်ရက်ကြောင့်ဒါကျွန်တော်အကုန်လုံးမုန်းပြီးသားတာမျိုးဖြစ်ဖြစ်ချင်းပေါ့လေ
မိုင်းနုံဟန်မိသားစုတက်ဖြတ်ခံရတာနဲ့ပတ်သက်ပြီးသူတို့ဖမ်းဆီးတဲ့အချိန်မှာတုံလောကျေးရွာဟာရှမ်းပြည်တိုးတက်ရေးပါတီ SSPP ကထိန်းချုပ်ထားတာဖြစ်ကြောင်းနဲ့ RCSS နဲ့မသက်ဆိုင်ကြောင်း2015ခုနှစ်ရွေးကောက်ပွဲကာလတုန်းကလည်းမိုင်းကင်မြို့နယ် TMB ဥက္ကဋ္ဌလက်ရှိဗဟိုအလုံးမှုဆောင်ဖြစ်တဲ့မိုင်းအောင်ခန့်နဲ့အတွင်းရေးမှူးဖြစ်သူကို RCSS ကဖမ်းဆီးပြီးတော့တလကျော်အကြာမှာတော့နိုင်ငံရေးမှာမပါဝင်တော့ပါဘူးဆိုတဲ့ခံဝင်နဲ့ပြန်ပြီးတော့လွှတ်ပေးတာရှိခဲ့ဘူးပါတယ်ရှင်
မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာတရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုဆက်ပြီးတော့ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေအဖမ်းခံရတဲ့သတင်းပြောပြပါမယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အထွတ်စစ်ဆေးရေးဂိတ်မှာမလ14ရက်နေ့မနေ့ပိုင်းမှာပဲဟင်းနှင်းဟင်းရွက်ကားတွေဖွဲ့ပြီးတော့လူကုန်ကူးသူတွေတယ်ဆောင်လာတဲ့မြန်မာ90ကျော်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မလာဇန်ကစပြီးတော့နှစ်ပတ်အတွင်းမှာမြန်မာ1000လောက်ဖမ်းဆီးခံခဲ့ကြပြီဖြစ်ပါတယ်။ဒီအကြောင်း VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်မြို့အထွတ်စစ်ဆေးရေးဂိတ်တစ်ခုဖြစ်တဲ့ဟွေဟင်ဖွန်စစ်ဆေးရေးဂိတ်မှာတော့မလာ14ရက်နေ့မနေ့အစောကြီးမှာပဲမြန်မာတွေကိုဟင်းသီးဟင်းရွက်ကြားဖွက်ပြီးတယ်ဆောင်လာတဲ့ကားကိုရက်တန့်စစ်စေးရင်နဲ့မြန်မာ53ယောက်ကိုဖမ်းမိခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီထိုင်းနယ်စပ်နဲ့ထိုင်းနိုင်ငံတနန်တရားမှာအဖမ်းဆီးတွေအများများနေတာကြောင့်မလို့တိနံတဲ့ကားတွေကြားထဲမှာမြန်မာတွေဖြုတ်ဝက်ပြီးတော့ကပ်ပြီးတော့တယ်ဆောင်တဲ့ပုံစံမျိုးကိုပွဲစားတွေအသုံးလာတာအခြေဖြစ်တာပါ။2020နှစ်မလာဆလီရဲ့ဒီနေ့မနေ့ပိုင်းမှာလေဆောင်မြုပ်အထွက်ပထမစစ်ဆေးဂိတ်ဖြစ်တဲ့ဝင်းဖုံမှာကျွန်တော်တို့ဂုံပြုတ်တင်လာတဲ့ကားပေါ့ဂုံစိမ့်တင်လာတဲ့ကားပုံစံမျိုးဖန်တီးထားပြီးတော့တရားမဝင်ညမှာ53ယောက်ကိုဖမ်းမိတာဖြစ်ပါတယ်။7/12/13/14 4ရက်အတွင်းမှာနေဆက်နဲ့တိုင်းနိုင်ငံအတွင်းပိုင်းနဲ့ပတ်ကနေပြီးတော့မြန်မာ282ယောက်ဖမ်းဆီးခံရပါတယ်ဗျ။တိုင်းနိုင်ငံရဲ့တိုင်းနေဆက်အသီးသီးရောတိုင်းနိုင်ငံရဲ့ဗန်ကောက်ပြည်ရောက်ခံပြီးပြည်ထဲဒီမှာရောစုစုပေါင်းမြန်မာ942ယောက်မလ14ရက်အတွင်းမှာပေါ့နော်ဒီမလနှစ်ပတ်အတွင်းမှာဖမ်းဆီးခံရတဲ့ဆိုတဲ့အကြောင်းတိုင်းနယ်ကြားဆောင်တပ်ဖွဲ့ရဲ့ပြင်းပြင်းကြားရေးဝန်ထမ်းတွေကိုကျွန်တော်သတင်းထုတ်ပြန်ထားပါတယ
်ပုံစိကားနဲ့ဖွဲ့ပြီးတည်ဆောင်လာတာကိုမဲဆောက်အထွတ်စစ်စေးရေးဂိတ်မှာပဲဒုတိယအကြိမ်ဖမ်းမိတာဖြစ်ပြီးပြီးခဲ့တဲ့လကလည်းအလားတူပုံစံမျိုးနဲ့မြန်မာတရားစင်ကျော်ဟာမဲဆောက်အထွက်ဒုတိယစစ်ဆေးရေးဂိတ်မှာပဲဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်လူပုံကူးကန်ရတာတွေများနေတာကြောင့်ထိုင်းအစိုးရကပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နေဆက်တွေမှာပုံမကင်းတဲ့စစ်ဆေးမှုတွေလုပ်ကြဖို့ကိုလည်းပြီးခဲ့တဲ့လကလည်းကညွှန်ကြားထားပါတယ်။ဒီအတွက်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံရမှုတွေပိုများလာတယ်လို့လည်းဦးမိုးကျိုးကပြောပါတယ
်ဒီထိုင်းအစိုးရရဲ့ဗဟိုအစိုးရရဲ့လွန်ခဲ့သောဖေဖော်ဝါရီလ20ရက်နေ့လွန်ကြားခဲ့တဲ့ဆိုဘာလို့ပြောပြောနေကြသောကင်းလဲတဲ့လုပ်ငန်းတွေပုံမလုပ်လာတယ်ရက်ရွာတွေလည်းစစ်ဆေးလာတယ်ဒူကုံကူးတွေတရားမဝင်ဝင်ရောက်နေထိုင်သူတွေလည်းထိရောက်ရေးလာတယ
်အခုဆိုရင်2022ခုနှစ်နှစ်စကစပြီးဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတော့မြန်မာနိုင်ငံသား10,000+လောက်ဖမ်းဆီးခံရပါတယ်ဖမ်းဆီးခံရသူတွေဟာမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးခက်ခဲမှုတွေကြောင့်အလုတ်ကင်ရှာဖွေဖို့အတွက်လူပုံကူးသူတွေကိုအခကျင်းငွေပေးပြီးလာကြရင်းနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်ရှင
်။မအေးအေးမှတင်ပြပေးခဲ့တာပါခင်ဗျာ။ View American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။သရရှင်တို့အနေနဲ့ View မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါရခင်ဗျာမကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းအပတ်စဉ်စီစဉ်နေမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာပါခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ View မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ View မြန်မာ email လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်း View မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။တရချင်းကခုနဆင်းနေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပါခင်ဗျာ။ဒီအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့သတင်းတော်မဆုစီပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလောင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမအဦးဆုံးသတင်းတော်မဆုအစီအစဉ်နဲ့စပါမယ်ရန်ကုန်မြို့ကပေးပို့ထားတဲ့အစီအစဉ်ကိုကိုသားညုံကတင်ပြပေးပါမယ်ခင်ဗျာ
ပြည်တွင်းမှာဆက်ဆက်မီမကြာခဏဆိုသလိုပြတ်တောက်နေတာကြောင့်လုပ်ငန်းထိခိုက်မှုတွေရှိလာတယ်လို့ပဲမြေစုဘဝစားတောက်နေထိုင်ရင်းမှာလည်းခက်ခဲတွေရှိလာတယ်လို့ပြည်သူတွေကညွှန်တောင်းနေကြပါတယ်။လက်ရှိနဲ့စွမ်းအင်ဌာနကတော့လက်ရှိအလုံးလောက်မပြီးနိုင်တော့တဲ့အတွက်တချို့နေရာတွေကို24နာရီဝင်အားလျှော့ချသွားမယ်ဆိုပြီးတော့ကြညာထားပါတယ်။ဒီသတင်းပတ်ရဲ့ဒင်းတောက်မှတ်စုဖြစ်တဲ့ရန်ကုန်ကနေပြီးတော့သတင်းပို့တင်ဆက်ထားပါတယ်။ကျွန်တော်တားညုံပြောပြမှာပါ။ဘလူးချောင်းလော်ပီတာကပို့တဲ့လက်ရှိဒါယားလိုင်းတချို့ဖောက်ခွဲခါတာရွှေသဘောတံငွေကန်းလုံးလောက်ကကရောက်ပိုင်လိုင်းပြပြနေတာပါဝင် LNG တံငွေတုံတားပြီးစေုံကိုပိတ်ရရတဲ့ကြောင့်မတ်လ12ရက်နေ့ကနေပြီးတော့16ရက်နေ့အထိတချို့ဒေသတွေကို24နာရီဝင်အားလျှော့ချသွားမယ်လို့လက်စစ်နဲ့စွမ်းအင်ဌာနကထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်ကြောင့်ရက်ကြကြမီးဖြတ်မလားဆိုပြီးတော့အများပြည်သူကြားမှာစိုးရိမ်မှုတွေတိုးနေပါတယ်ဒီမတိုင်ခင်ရက်တွေအခုကာလတွေမှာလည်းမီးပြတ်တောက်မှုတွေကမကြမကြဆိုလို့ဖြစ်နေတာပါအခုဒီလက်စစ်နဲ့စွမ်းအင်ဌာနရဲ့24နာရီဝင်အားလျှော့ချမယ်ဆိုတဲ့ကြေညာချက်ကရှင်းရှင်းလင်းလင်းမဖြစ်တာကြောင့်အများပြည်သူကမိကုန်ထုတ်နေကြပါတယ်။24နာရီလုံးမီးဖြတ်မှာမဟုတ်ဘဲနဲ့တချို့နေရာတွေမှာအချိန်ပိုင်းနဲ့မီးပြီးသွားမှလာဖြစ်တယ်လို့လက်စစ်နဲ့စွမ်းအင်ဌာနပြောကြားသူကတော့ VOA ကိုတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံမှာလက်စစ်မီးအလုံးလောက်မရတာမီးပြေးချိန်မမှန်တာတွေကြောင့်စစ်မှုဆောင်ကကုန်ထုတ်လုပ်ငန်းတွေကလည်းအတော်လေးကိုထိခိုက်နေပါတယ်။ဘယ်အချိန်မီးပြတ်မယ်ဆိုတာကိုကြိုတင်ခန့်မှန်းလို့မရတာကြောင့်လုပ်ငန်းမတွင်ကျတာအဆုံးရှုံးများတာတွေဖြစ်နေတယ်လို့စစ်အုပ်လုပ်ငန်းရှင်တွေကပြောကြပါတယ်။ရန်ကုန်မြို့မှာမီးပြတ်ချိန်တွေကျရှိလာတာမီးပြေးချိန်မမှန်တာတွေကြောင့်စစ်မှုဆောင်ကကုန်ထုတ်လုပ်ငန်းတွေအတွက်ဆုံးရှုံးမှုတွေရှိနေတယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။အထူးသဖြင့်တော့ဒီဆက်ပစ္စည်းအကူအညီနဲ့အများဆုံးလဲပါရတဲ့စားတောက်ကုန်အကျော်လုံးလုပ်ငန်းတွေအထက်ဆုံးနဲ့ဆေးဘက်ဆိုင်ရာပစ္စည်းထုတ်လုပ်တဲ့လုပ်ငန်းမျိုးတွေကအထိခိုက်ပိုများတယ်လို့စစ်မှုဆောင်ဥက္ကဋ္ဌတဦးက VOA ကိုပြောပါတယ
်။စစ်မှုဆောင်ကသူ့ကုန်ကြမ်းနဲ့သွားတဲ့စက်ပစ္စည်းတွေကဒီကနေနေရတာနော်။ဥပမာဘလို့ပေါ့ဗျ။ဒီလိုအစရုံပါသူကခုခုလိုက်ကြည့်ဆိုမြင်နေနေပါရဲ့ကိုကျန်ပြီးဖြူခြင်းနဲ့ရှင်းနေထုတ်နေရအောင်ဒီကမှကျန်းဖြစ်သွားတယ်အကုန်ရှင်းရပြီတော့ဒါကြီးကတနိုင်တော့ချိန်ပြီးသွားတာပေါ့ဗျအလေးလို့ညာတာပေါ့နော်ဟိုတက်တက်ဒီကုန်ထားတာပေါ့နော်ကျန်ပြီးဖြူတွေ့တယ်လေမိနစ်ပိုင်းချက်ချက်ပိုင်းတွေပါဒီစက်ကြီးစဲနေတော့ဘလို့ဖြစ်ကြည့်အလေးလို့ညာတာ
စွိုင်းမလုံလောက်မှုကြောင့်2021အောက်တိုဘာလကစပြီးတော့လက်စစ်မီဖြတ်တောက်ထားတာအလှည့်ကျပြီးတော့တက်ဆိုင်မှာစတင်ပြီးလုဆောင်ခဲ့တာပါမြို့နယ်အလိုက်မီးပြတ်မဲ့အခြေအနေကိုစစ်ကောင်စီကအစပိုင်းမှာကြိုတင်သိပြီးခဲ့ပေမဲ့နောက်ပိုင်းမှာတော့အသိပေးခြင်းလုံးဝမရှိတော့ဘူးမီးပြတ်ခြင်းကလည်းပိုများလာပါတယ်အခုဆိုလို့ရှိရင်ရန်ကုန်တိုင်းကတချို့ရက်ွက်တွေမှာတနေ့ကနာရီအနည်းငယ်ပဲမီးလာတဲ့အခြေအနေမျိုးဖြစ်နေပါတယ်မြောက်တကူမြို့နယ်ဘက်မှာဆိုလို့ရှိရင်လည်းတနေ့တည်းကတစ်ချိန်မကမီးပြတ်နေတယ်လို့မုတ်လုံငတ်ရှိသူက VOA ကိုပြောပါတယ်
တော်ပြီတော့ဆံရတော့ပထမလေးပဲဖြစ်တယ်ဒီကတေးကိုဒီ၃လကြီးတစ်ပြက်တစ်ပြက်ကို၂ခေါက်တော့ပြည့်ဆိုတော့ဒီနေ့၆လကြီးမီးရဖြစ်တယ်ဒါစီရတဲ့ကားကိုဒီမှာဟိုထောင်တဲ့ကောင်မီးတဲ့ကောင်တော့လည်းတော်တော်လေးတော့ကွန်မလုံးမှုဖြစ်ခဲ့တယ်အဲ့ဒါကို change ပြီးတော့ဘာပဲဘာလဲအဲ့လိုတော့ဆက်သွားမှာကိုနေကြည့်ကြတော့တခါတော့ဆက်သွားမှာ
မြန်မာနိုင်ငံမှာလက်စစ်မီးတွေညစ်စင်ပြတ်တောက်နေတာကြောင့်ပြည်သူတွေရဲ့ညစ်စင်လုပ်ငန်းတွေထိခိုက်နေသလိုပဲတနိုင်တပိုင်းစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတွေအခက်အခဲတွေနဲ့ရဆိုင်နေကြရပါတယ်မီးပြတ်ချိန်ကြာပြီးတော့ပုံမှန်မီးပြတ်ချိန်ခံမှန်းလို့မရတာကြောင့်လုပ်ငန်းခွင်မှာဆုံးရှုံးမှုတွေပိုများလာတယ်လို့ဝင်ငွေပိုင်းနဲ့ထိခိုက်လာတယ်လို့အချုပ်ဆိုင်လုပ်ငန်းလုပ်ကိုင်နေတဲ့ဒေါ်ဤမုံကပြောပါတယ်။ဒါကြေးနေနို
င်ငန်းနိုင်ပုံမှန်မရှိဘူးပြည့်စင်နေချိန်ပြတ်တော့လာချိန်နေချိန်လာတယ်ဒါကြေးတော့နေနိုင်ငန်းနိုင်ကြတယ်။မရဘူးချင်းလ လုံးလို့မရဘူး၁၆ကျားလုံးဆိုတော့မိသားမမိဘူးကြိုက်တာကိုကားရတယ်လုံးရတယ်အဲ့တော့မိစ္ဆာတော့မလုံးရဘူးဘလုံးမိဘတိကြိုက်တာပေါ့မိသားမလုံးရတယ်လုံးဆိုတော့မိအင်္ဂိခုတ်တဲ့လုံးကမိသားမပြီးတာဘူးမိမလာတော့မပြီးဘူးပြီးတော့တိကြိုက်တာပေါ့
မျိုးနယ်တော်များများမှာတနေ့ကလက်စစ်မိတစ်ချိန်ကပြတ်တောက်မှုတွေဖြစ်နေပြီးတော့ပြတ်တောက်ချိန်ကြုံမသိရတာကြာမျက်နာတွေကြောင့်ပြည်သူတွေရဲ့နေ့စဉ်လုပ်ငန်းခွင်တွေထိခိုက်နေပါတယ်။မီးပြတ်လို့ရှိရင်ရေရရှိနိုင်ဖို့ပါခတ်သွားတဲ့အပြင်အလှပြင်ဆိုင်လုပ်ငန်းတွေပူးပြီးတော့ဒုက္ခရောက်ကြရတယ်လို့အလှပြင်ဆိုင်ပိုင်ရှင်မချောစုကလည်းပြောပါတယ
်။အချောအန်တဲ့ဆိုပြန်လှည့်လဲရတဲ့ဟာလေးရှိရေပေါ့နော်။ဒီခါကျတော့အများကြီးတော့နက်နာမှုလေးရရှိတာပေါ့။ခက်ခီးရေဟောက်အလုံးလုံးနေတဲ့မီးပြတ်ကမီးပြတ်သွားတဲ့ခါကျတော့အန်တဲ့အားနာရရပေါ့နော်။ဒီဆောင်ခံရတော့ပါတော့လေးရှိရဲ့ဒီမပြတ်ပြည့်ခြင်းဘောတော့အဓိကတော့အလောက်ကမိနေပဲလုံလုံနေရတဲ့အတွက်ကြောင့်ရှင်ရလည်းအများကြီးရှိမှလေးဖြစ်မှာပေါ့နော်မိမလာတော့ရေလေးဆင်မပြေတော့လေအကြောင်းမိ24နာရီအောင်လုပ်ပေးပါလို့ပြောချင်ပါသေးရှင
်မိမလာတော့ကြောင့်လုပ်ငန်းငွေထိခိုက်နေတာနေရဆိုရအတန်တွေလည်းဒီရပိုင်းနဲ့လူလူတွေကြားမှာပြောစမှာဖြစ်လာပါတယ်ခုတလောနိုင်ပေါင်းများစွာမိဖြစ်လာတယ်လို့မိပေးချင်ကလည်းမမှန်တော့တာကြောင့်မျိုးနယ်လိုက်မိလာမဲ့အချိန်အတိအကျထုတ်ပြန်ပြီးတဲ့နယ်လို့ရန်ကုန်ကမုတ်လုံငန်းရှင်တူပါဗီဒီယိုကိုပြောပါတယ
်။ဟုတ်အခုလက်ရှိကဥမာကျွန်တော်တို့ဟာ4နာရီလုံးမှာ2နာရီနဲ့မီးလာတဲ့ရက်တွေလည်းရှိတယ်။အဲ2နာရီ3နာရီနဲ့မီးလာတဲ့ရက်တွေလည်းရှိတယ်။အဲတစ်ခုရက်ကြာနေလည်း24နာရီမှာ10နာရီလောက်မီးလာတာလည်းရှိတယ်။ဒီကတော့မမှန်တာပေါ့။မမှန်ပြီးတော့ဘယ်ကျင်လာလို့ဘယ်ကျင်ပြန်မသိတဲ့အနေအထားမျိုးနဲ့ဟို50ရာခိုင်နှုန်းမကရှော့ချနေတယ်ပေါ့လက်ရှိအခြေအနေက။ပြောဆက်ချက်အားထုတ်လို့မှုဘလောက်လျော့သွားတယ်ဘလောက်ရာခိုင်နှုန်းပဲပေးနေတယ်နောက်ထပ်ဘလောက်လျော့အောင်မလဲနောက်ထပ်ဘလောက်ကြာရင်ပြန်တိုးလာမယ်ဆိုတာကိုအိတ်ဆိတ်မှုနဲ့သာတော့ကျမတို့ကငိုကလေးရမှနည်းနည်းလေးပဲရနေတယ်တော့ကျမတို့အတွက်ကဘာမှမဖြစ်ဘူ
းမိတွေမကြာမကြာပြက်မိရမဖြစ်လို့လုပ်ငန်းတွေထိခိုက်နေရတဲ့ခုလိုချိန်မှာပဲ24နာရီလက်စစ်ဝင်အားလျှော့ချမယ်ဆိုတဲ့လက်စစ်ဌာနကြီးညာချက်ကြောင့်စိုးရိမ်မှုတွေလည်းတိုးလာပြန်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့အမြင့်ဆုံးတအားထုတ်လုပ်ပြီးနိုင်မှုက4200မီဂါဝတ်မှာရှိပြီးတော့အခုလိုချင်းတွေကြောင့်1300မီဂါဝတ်ထိရော့ကျသွားမယ်လို့လက်စစ်နဲ့စွမ်းရည်ဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဝင်ရလျှော့ချမယ်ဆိုတာက24နာရီမီးဖြတ်မယ်လို့ဆိုလိုတာမဟုတ်ဘဲနဲ့မြို့နယ်လိုက်လှည့်ချမီးပေးတဲ့အစီအစဉ်ဖြစ်တယ်လို့လက်စစ်တာပီကော်ပိုရေးရှင်းရဲ့ဒါရိုက်တာဖွဲ့ဝင်ဦးဝေကျော်ကပြောပါတယ်။မီးရလျှော့ချပြီးတော့ပြရတာကတော့လက်စစ်ထုတ်လုပ်တဲ့ကုန်ကြမ်းဈေးကကြီးလာလို့ပဲဘလူးချောင်းကြီးကလက်စစ်ကလာတဲ့ဒါအလိုင်းတချို့ဖောက်ခွဲခံရတာကြောင့်လူသူကဖြစ်တင်ပါတယ်
။လက်ရှိဟို LNG ဒက်ဆိုလေကျွန်တော်တို့ဒေးမီနဲ့ကကြောင်ဒါထုတ်လုပ်တဲ့နေနဲ့ကကြောင်ဝယ်ပြီးတော့မတုံးနိုင်တာကြောင့်ကျွန်တော်တို့ထုတ်လုပ်မှုနေတာဒီချက်ပါပါလေ။နောက်တစ်ခုကကျွန်တော်တို့ဒီလော့ပီချာနဲ့ဘလူးချောင်းကြီးကျွန်တော်တို့စစ်တမ်းနဲ့တွဲနေတဲ့အလိုင်းကြီးပေါ့။မဟာဒအလိုင်းကြီးတွေကျွန်တော်တို့ဖက်ချခံရတာပေါ့နော်။အဲ့ဒါလေးတွေကျွန်တော်တို့ပြင်ဆင်ဖို့အချိန်မရသေးတဲ့ကြောင့်ကျွန်တော်တို့ဒါထုတ်တာလို့အပြည့်မရဘူးပေါ့နော်။နောက်တစ်ခုကကျွန်တော်နေရာကြီးကြားရတဲ့ခါကျရင်ကျွန်တော်တို့ရေလောင်ကန်ထဲမှာရှိရကြီးလည်းပဲကလည်းကြားလာတယ်ဆိုတော့ကျွန်တော်လမ်းနဲ့မိုးရသည်မတိုင်ခင်ကိုကျွန်တော်ထိန်းပြီးတော့မှရေလောင်ကန်ကရေထုတ်လို့နဲ့ဒီအားစတဲ့မောင်းနှံကိုထိန်းပြီးတော့မောင်းနေရလို့နည်းနည်းကျွန်တော်တို့အဲ့ခုနပြောတဲ့တန်လေးကြီးကြားပါလား
စပုစုံလုပ်ငန်းတွေအများဆုံးရှိတဲ့ရန်ကုန်မြို့အပါဝင်နေရာဒေသအသီးသီးမှာတက်စစ်မီမကြာခဏပြတ်တောက်တာတွေဖြစ်နေလို့စီးပွားရေးလုပ်ငန်းတွေအိမ်တွင်းစားတောက်ရေးလုပ်ငန်းတွေမှာခက်တွေ့နေကြတာပါလက်စစ်မီမရလို့လောင်စာစီကိုအဓိကအားပြုပြီးတော့မီးဆက်အသုံးပြုဖို့အတွက်ကလည်း73စီစီးတွေကအဆမတန်တက်နေတာမို့လို့လက်စစ်မီကိုပုံမှန်ပြန်ရဖို့ကိုပဲမျှော်လင့်နေကြပါတယ်။လက်စစ်နဲ့စွမ်းအင်ဌာနကမတ်လ12ရက်နေ့ကနေပြီးတော့16ရက်နေ့အထိရက်သတင်းပတ်အတွင်းမှာလက်စစ်ဝင်အားလျှော့ချမယ်ဆိုပြီးတော့ပြီးပေးထားတယ်လို့လက်စစ်တအား Twitter သုံးဆွဲဖို့ကလည်းနေ့စဉ်ထုတ်သတင်းစာတွေနဲ့လူမှုကွန်ရက်တွေကနေတဆင့်တိုက်တွန်းနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျ။ကျွန်တော်သားညူပ
ါကိုဒန်းညုံတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်73စီဈေးတက်တာကြောင့်ကုန်စည်ပို့ဆောင်ကကိုလည်းနှစ်ဆနီးပါးတိုးလိုက်ရကြောင်းကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းအတိုင်ဝန်းကပြောပါတယ်73စီဈေးနှုန်းအတက်မှာပြည်တွင်းကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းအနေနဲ့ကုန်တယ်တွေအကြဘလို့ရင်ဆိုင်ဖြည့်ရှင်းနေကြပါသလဲဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
ဆက်သုံးစီဈေးတက်တော့ကုန်တင်ကကိုလည်းဈေးတက်လိုက်တယ်လို့ကုန်ကားဆွဲတဲ့ကိုတူတူကပြောပြပါတယ်
။အဲဒီလိုပဲကုန်တယ်တည်းကဈေးပို့တောင်းပြီးတော့သွားနေရတာပေါ့။မကြိုက်တဲ့အောင်သွားနေရတာပေါ့။တစ်ခါမှမကြံပါဘူး၊နှစ်သိန်းလောက်ကျန်လာရဲ့
။ဟုတ်ကဲ့။အဲ့တော့ကုန်တယ်ဒီစီကဈေးပို့တောင်းရတယ်ဆိုတော့အရင်ကနဲ့ဆိုင်ရင်ဘယ်လောက်လောက်ပို့တောင်းရပါလဲ
။
ဟုတ်လောက်ပို့တော့ရဲ့ဆိုတော့တပိတ်တာကိုငားတယ်လောက်ကိုပို့တော့အောင်အရင်ကတည်းကနှစ်ဆဖြစ်သွားလာလားအဲ့ဒါဆိုရင်အော်နှစ်ဆနီးပါပါဗျာဟုတ်ကဲ့အဲ့တော့ကုံပို့တဲ့လူအရောရှိပါသေးလားရှင်ကုံပို့တဲ့လူကအတွက်အရေးကြီးတဲ့လူကတော့ရှိတာပေါ့ဒါမှလည်းပါသွားတာပေါ့ကုံကတော့ဟုတ်ကဲ့ကျော်သွားတာပေါ့ကုံကြီးတိတိမို့ယော့သွားတာပေါ့ဟုတ်ကဲ့ရှင်အခုလောလောဆယ်ဘယ်လိုကုံနေပို့နေရပါလ
ဒီလက်မီကိုပဲတို့ပဲများများပို့ရတယ်
။ကားမောင်းတဲ့လူတွေအနေနဲ့ရောဝင်ငွေပို့တိုးလာပါသလား
။ကားမောင်းတဲ့လူကားမောင်းတဲ့လူတွေကဝင်ငွေမတိုးပါဘူးဒီတိုင်းမှာပဲ။ဝင်ငွေတော့တွေ့မှာလေ။ကုန်တည်တည်မှုလဲတဲ့ခါကျတော့ခေါင်းကြီးကျတော့ဝင်ငွေကသူတို့ကဒီအားတာပဲလေ။ဒါနဲ့ရော့တော့ပေါင်းမယ်
။ရေရှည်အတွက်ရောအဆင်ပြေပါမလား။ရေရှည်အတွက်ဘယ်လိုများစဉ်းစားထားကြပါလဲ
။ရေရှည်ကတော့ကုန်စည်နှုန်းတွေမြင့်တက်မယ်ထင်တာပဲ။ဒီကားကားကြီးတက်လာတော့သူတို့လည်းမကိုက်တော့သေးကားကိုက်တော့လည်းဆက်တင်ရမှာပဲလေတင်တော့ဟိုရေချေတော့ကတော့စိတ်ပူတရားပေါ့ဗျာ
ဟုတ်ကဲ့
ကားတော့မကိုက်ရင်အုံနာတော်တော်များများတော့ကိုယ်တည်းမှစိတ်မကိုက်ရင်တော့အလကားတော့မောင်းမသွားကြဘူးလေနော်ကားပြင်ဆင်သေးတူရှိသေးကြဘူးဟု
တ်က
ဲ့မကိုက်ရင်တော့မသွားကြဘူးပေါ့ကိုက်အောင်တော့တစ်ခေါက်ကိုဘာမှလည်းမကြမအောင်ကိုက်အောင်တော့တောင်းတာပါဟိုရန်ကုန်မှာနေတစ်ခေါက်ကို9ရက်နဲ့10ရက်ကြာမှကြာတယ်ကြာပြီးတော့နှစ်သိန်းခွဲ3သိန်းပဲကြာတာ
ဆိုတဲ့ခေါက်တော့အခုဒီစီရတော့ကိုလိုတလောက်ဟိုဈေးရတော့40လောက်တက်သွားတယ်ဒါပေမဲ့ကိုလိုတလောက်တော့ဝယ်လို့ရသေးရဲ့ပေါ့အဲ့ဒီအနေထားပါလားရှင
်လိုတလောက်တော့ဝယ်လို့ရတယ်ဟုတ်ဒါပေမဲ့ဟိုတလောလေးကလုံခဲ့တဲ့10ရက်လောက်ကတော့ဟိုလိုချင်တလောက်မရဘူးစီတိုင်တိုင်တစ်ဆိုင်ဆိုရင်ကားတစ်စီးကို2သိန်းဖို့ဆို2သိန်းဖို့3သိန်းဖို့ဆို3သိန်းဖို့အဲ့လိုမျိုးအဲ့လိုမျိုးပဲရတာလုံခဲ့တဲ့10ရက်လောက်ကတစ်ရက်နှစ်ရက်ပါဖြစ်သွားတာအဲ့ဒါလေးကဟု
တ်ကဲ့
အခုကတော့သူလိုတလောက်ရောင်းပေးတယ်ဈေးကြီးရပါ
ဟုတ်ကဲ့ဆရာခေါ်တော့ဈေးနှုန်းကတော့ဟိုတွက်လို့ရတဲ့အနေထားပေါ့ဥမာအခုကုံဘိုးကယူထားပြီးပြီးကုံပို့ပဲဆိုတော့မှစီစီကထပ်ပြီးခုံတွက်သွားတယ်ဆိုတော့ဟာမျိုးတော့မဖြစ်တော့ဘူးပေါ့စီစီကတော့ငြိမ်နေတာပေါ့နော
်အဲ့ဒါဆိုရင်အဲ့ဒါဆိုရင်တော့ဒီဂိတ်ကကျွန်တော်တို့ကဂိတ်ကျင်နဲ့တင်တာဆိုတော့ဂိတ်တွေကသူတို့ကုံတွေနဲ့ပြန်ညှိပြီးတော့အစင်ပြောင်လို့ပေါ့အစင်မပြေဘူးဆိုလဲသူတို့ဂိတ်ချင်းထားတဲ့ဘက်ဟိုမကိုက်ကအောင်လုပ်ပေးရတာပေါ့ပြန်လာကမှကျွန်တော်တို့ကအမြဲတမ်းဒီဘက်ကဒိတ်ဆိုလို့ရှင်ဒီဘက်ကနာမည်ဒီဘက်ကဥမာဟိုရွှေလေးပြာဆိုလို့ရှင်ရန်ကုန်ကနေလဲရွှေလေးပြာကျော်တင်တာတင်တဲ့ခါကျတော့ကားအုံနာတို့တော့မေးတယ်ဟိုဒီတစ်ခါဘယ်လောက်ပဲကျန်တာလဲဆိုတော့တသိန်းဝဲပဲကျန်တယ်ဆိုရင်သူကအဲဒီဂိတ်ကအားနာလို့အလီစီစီတက်တော့အားနာလို့ဆိုပြီးတော့ငါးဆောင်တသိန်းပြန်ဖြည့်ပေးတယ်အုံနာတို့ကနှစ်သိန်းဝဲမှမကျန်ရင်အဆင်မပြေဘူးဆိုပြီးသူကဖြည့်ပေးတယ်ဂိတ်ကဒါတစ်ခါတလေပါဟောအမြဲတမ်းမဟုတ်ဘူး
ဟုတ်ကဲ့
အစီအစဉ်တက်သွားတဲ့အချိန်လေးပေါ့အဲ့လိုလေးတော့တူတူဖြည့်ချင်းပေးကြတယ
်ဟုတ်ကဲ့ရှင်ဒါကရန်ကုန်နဲ့မန္တလေးကုန်စည်တည်ယူပို့ဆောင်ရေးအပိုင်းမှာစီစည်တက်ပြီးကုန်တင်ကဈေးကြီးသွားပေမဲ့အလုပ်ဖြစ်အောင်ဆက်လုပ်နေတဲ့အကြောင်းသူကရှင်းပြတာပါကလေးနဲ့မန္တလေးကုန်စည်တည်ယူပို့ဆောင်ရေးကတော့60ရာခိုင်နှုန်းလောက်ကျမယ်လို့ခန့်မှန်းသူကလုပ်ငန်းရှင်တူဖြစ်တဲ့ကိုအောင်သူဖြစ်ပါတယ
်အမဟိုဟာလောက်တော့ရက်တယ်ဗျာဟို60ရာခိုင်နှုန်းလောက်ရက်တယ်သူက40လောက်ကတော့သွားတယ်40လောက်ကသွားတယ်ဆိုတာဒီလိုမဖြစ်မနေရေကုန်နေပေါ့နော်စားတော့ကုန်နေဟိုပြီးတော့ကြတော့ဟိုကျန်တဲ့ရေးကြီးဟိုတိရိစ္ဆာန်အစားတို့အဲ့ဒါမျိုးဟာတွေကတော့သွားတယ်ဟိုလုံးဝရက်တန်သွားတော့ကြောက်မီးသွေးတို့အဲ့လိုမြေကြီးတို့အဲ့ဒါမျိုးဟာတွေကတော့လုံးဝနေနေကိုရက်တန်သွားတယ
်ဟုတ်ကဲ့ဆိုတော့ဒီပြည်တွင်းကနေပို့တဲ့ဟာတွေရှိပါသေးလားဟိုဘက်ကိုလေဒါမှမဟုတ်ဟိုဘက်ကပဲတည်နေရတာလား
ဘလို့ကုန်စည်မျိုးဆိုတော့ကျွန်တော်တို့ဒီဘက်ကနေကလေးမျိုးကိုသွားရင်တော့တရုတ်ပစ္စည်းပေါ့နော်ဟိုကုန်ပေါင်းစားဆိုတော့တရုတ်ပစ္စည်းတွေအိန္ဒိယကိုပို့တဲ့တရုတ်ပစ္စည်းတွေပြီးတော့ကျတော့ဟိုဘာရှိအောင်မလဲဆိုတော့ပြီးတော့ဓာတ်မြေဩဇာရှိမယ်ဒီဘက်ကနေသွားရတဲ့ဒိဋ္ဌိအစာရှိမယ်ကုန်တီရှိမယ်အဓိကတော့ကတော့ကုန်တီပေါ့နော်မကလေးမျိုးကိုသွားတာဟု
တ်ကဲ
့ရှင်အရင်တော့အခြေအနေပေါ့နော
်ဟုတ်ကဲ
့အခုအနေအခြေအနေကတော့ကုန်တီလည်းမသွားတော့ဘူးမသွားတော့ဘဲနဲ့အဲ့ဒီဟိုဒေတာမှာလိုအပ်တဲ့ဟာလေးပေါ်မှာရယ်ဆန်တို့အဲ့ဒါမျိုးဟိုဘက်မှာမထွက်တဲ့ဟာလေးပေါ့အဲ့ဒါမျိုးဟာလေးမန္တလေးဘက်ကနေသွားတယ
်ဆိုတော့အခုစီစီကလည်းရုတ်တရက်ကြီးဟိုတော်တော်များများတက်သွားတာဆိုတော့ဟိုအလားလာပေါ့နော်နောက်ပိုင်းရောပြန်ပြီးတော့ကုံသွယ်မှုပြန်ပြီးတော့လုံနိုင်ပါအောင်မလားရှင်ဒီ
ကုံသွယ်ရနိုင်ပါအောင်မလားဆိုတော့အမရဲ့ဒီလိုပေါ့နော်မဖြစ်မနေသွားမဲ့ဟာတော့သွားရမှာပေါ့နော်ဒီစီစီကြီးရယ်ဆိုတော့ကျွန်တော်တို့ကတော့ကအခုကျွန်တော်တို့ကဘယ်လိုလုပ်နေလဲဆိုတော့မဖြစ်မနေပေါ့နော်တချို့ဟာတွေဥမာကြက်ချံနေရှိရဲ့ကြက်သားဓမ္မတွေကိုကျွန်တော်တို့ကကြတော့စီရအမရထဲလို့အဆင်မပြေဘူးမပြေဘူးဆိုတာဥမာမန္တလေးမှာကျွန်တော်ကတလီတောင်2000နဲ့ထည့်သွားတယ်မန္တလေးကနေကလေးရောက်သွားတဲ့လမ်းမှာပဲလမ်းမှာစီးထည့်သွားတဲ့အချိန်မှာတခြားမျိုးရောက်တဲ့အချိန်မှာစီစီက2100ကျော်သွားပြီ2200ကျော်သွားပြီဒီကတော့ရှောက်တက်ပြီလားရှောက်တက်နေရတော့ကျွန်တော်တို့ကကြတော့ခုနောက်ပိုင်းကြတော့ ဟိုအကြံနဲ့ကျွန်တော်ကယူလိုက်တာမှာ CEO သူတို့ထည့်ပြီးပေါ့နော် CEO သူတို့ထည့်ပြီးပြီးတော့ကျွန်တော်ကိုတရက်ကို5000ကျပ်ဆို5000ကျပ်အဲ့ဒါမျိုးနဲ့ကျွန်တော်ကတော့မဖြစ်မနေသွားတဲ့ဟာလေးရှိတယ
်ဆိုတော့အဲ့လိုလုပ်တော့ရောကုန်တယ်ဒီဘက်ကအဆင်ပြေပါရဲ့လားရှင
်ကုန်တယ်ဒီဘက်ကလည်းအဆင်မပြေဘူးကျွန်တော်တို့လည်းအဆင်မပြေဘူးသူတို့လည်းဟိုဘယ်လိုပြောမလဲမာရယ်ဘီလက်မြေတည်းဆိုငါကကျွန်တော်တို့ကလေးမျိုးကိုသွားတဲ့အခါဆိုတည်းကို1900လောက်ပဲရှိတဲ့အချိန်မှာအခုဘီလက်မြေတည်းကို4900လောက်တည်ကားဖြစ်နေတယ်4900လောက်မှကျွန်တော်တို့ကကြိုက်တာအဲ့တော့ကျတော့သူတို့ကလည်းဈေးတက်ရောင်းတော့အရင်ကတော့မရောင်းအောင်မရှိမကြီးသုံးရတဲ့လူကြတော့လေအဲ့ဒီဟိုငါကတန်ဖိုးပေါ်မှာ4900လောက်ပေါင်းပြီးတော့သုံးရတာပေါ့
မတင်ခိုက်တင်ပြပေးခဲ့တာပါခင်ဗျာ Feel American တန်ကတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်ကမ္ဘာမြေကြီးရေရှည်တည်တံ့ရေးအတွက်အာကာသကအရင်းအမြစ်တွေကိုဘယ်လိုအသုံးချနိုင်မလဲဆိုတာအပါအဝင်အာရဗ်စော်ဘားများပြည်တော်စုကအလေးထားလုပ်နေတာတွေကိုဒူဘိုင်းမြို့မှာအသစ်ဖွင့်တဲ့ Museum of the Future ပြတိုက်မှာပြသထားပါတယ်ထူးခြားတဲ့ပုံစံအထက်ခုနှစ်ထပ်မြင့်တဲ့ပြတိုက်ကြီးထဲမှာခေတ်ရှိပြည်ဤပညာတွေကိုအသုံးပြီးပြသထားတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ခုကနေနောက်အနှစ်50အကြာဖြစ်နေမဲ့ကဘာကြီးကိုကြိုတင်အမြင်တွေနဲ့ဖန်တီးထားတဲ့ Museum of the Future အနာဂတ်ပြတိုက်ကို UAE Arab ဆော်ဘွားများပြည်တော်စုဒူဘိုင်းမြို့မှာ2022ခုနှစ် February လတုန်းကဖွင့်လှစ်ခဲ့ပါတယ်။အစားအုပ်အပြင်သမဏိနေရန်တွေပေါ်မှာ Arabic ဘာသာလက်ရေးစာလုံးတွေထွင်းထူထားတဲ့အထက်ခုနှစ်ထပ်မြင့်တဲ့ပြတိုက်အစားအုပ်ကြီးရဲ့ဘိသုကာလက်ရာပုံစံကိုကခေတ်ရှိပြေးနေပါတယ်။UAE ဟာကမ္ဘာမှာတည်ထွင်မှုပိုင်းရှေ့ပြေးနေတယ်ဆိုတာပြသခြင်းနဲ့တက်တည်တခုလို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြည့်တဲ့အနေနဲ့နောက်အနှစ်50ဆီရောက်သွားသလိုဖြစ်အောင်လို့ဖန်တီးထားတယ်လို့ပြောတဲ့အနာဂတ်ပြတိုက်က2080ခုနှစ်ကြာရင်တက်ရှိတွေဘယ်လိုဖြစ်နေမလဲဆိုတာကိုမှန်းဆပြီးတော့ဤပညာနဲ့ကောင်းမွန်တဲ့အနာဂတ်ကိုဖန်တီးနိုင်မယ့်ရည်ရချက်တွေကိုပြသထားတာဖြစ်ပါတယ်
။ The Dubai Future Museum is one of many opportunities that exist within Dubai to complete the
Dubai Naga Dia Dai ga Pipan ne ni pinya chu chat mu ri tong bi kya sa ni ne patat de lila mu ri ko pi pi song song lou nai me Dubai ga khwin nan niya de ku phit par de ka ba ji chong twi niya de sain khaw mu ri a chang soe ni nai me niya a phie tit twi sha me niya de ku phit par de si ba ye tu chat pu a twet Pipan ne ni pinya ko a tong cha me so de Arab so ban mya pi daw su ye maha bua ne a nyi lou cha da phit par de
ရှင်နန်နဲ့တန်ခွေကြောင့်ကျွဲဝါတဲ့အာရဗ်စော်ဘွားများပြည်တော်စုအစိုးရကရှေ့ပြေးနေတဲ့ကမ္ဘာနိုင်ငံတွေနဲ့အပြိုင်အခုလိုရည်မှန်းချက်ထားပြီးလှုပ်ကိုလှုပ်ဖို့လိုတယ်လို့ UAE အာကာသလေလာစူးစမ်းရေးအေဂျင်စီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ရှေ့ပြေးနည်းပညာဆိုင်ရာဝန်ကြီးကပြောပါတယ
် It was an imperative requirement to develop so fast because we needed to catch up with the rest of the world
ကျွန်တော်နိုင်ငံအနေနဲ့ကမ္ဘာတခြားနိုင်ငံတွေကိုအမီလိုက်နိုင်ဖို့ခက်မြန်မြန်ကြိုးတက်အောင်မဖြစ်မနေလှုပ်ကိုလှုပ်ဖို့လိုပါတယ်1982ခုနှစ်မတိုင်ခင်ကဆိုဒီမှာအခြေခံလက်ပတ်ဆက်သွယ်ရေးတို့အခြေခံပညာရေးစနစ်တို့နောက်လျှက်စစ်ပေးဝေရဲ့ကွန်ရက်တို့ဘာမှမရှိခဲ့ပါဘူး။တခြားနိုင်ငံတွေကသူတွေကဒီမတိုင်ခင်ဆယ်စုနှစ်နဲ့ချီကတည်းကခံစားနေကြပြီးသားဖြစ်နေပါပြီ
။ခုနှစ်ထပ်ရှိတဲ့ပြတာကြီးတွေကအထက်3ထပ်မှာဤပညာအခြေခံတဲ့သုတေသနလုပ်ငန်းတွေအကြောင်းကိုအဓိကပြသထားပါတယ်။အာကာသကနေဘလို့အရင်းမြစ်တွေကိုရရှိနိုင်မလဲဆိုတာလေ့လာတဲ့အကြောင်းပြသတဲ့အထက်မှာဆိုရင်အာကာသရှင်နဲ့အာကာသတဲ့စူးစမ်းသွားသလိုဖြစ်နေအောင်လို့ဖန်တီးထားပါတယ်။ကမ္ဘာနဲ့တခြားဂျိုရီကြားမှာဘလို့တူညီမှုတွေရှိနိုင်မလဲဆိုတဲ့အာကာသစူးစမ်းလေ့လာရေးကိုအာရဗ်နိုင်ငံတွေထဲမှာ UAE ကပထမဆုံးလုပ်နေတာပါ။အင်္ဂါဂျိုဘွန်နဲ့ပတ်သက်တဲ့အာကာသစူးစမ်းမှုတွေကို2022ခုနှစ်မှာစတင်လုပ်နေတာဖြစ်ပါတယ်။အပင်နဲ့သတ္တဝါတွေပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်အောင်ဖွဲ့တည်နေတဲ့ဂီဟာစနစ်အကြောင်းလေ့လာမှုလုပ်ထားတာကိုပြသတဲ့အထက်မှာဆိုရင်လေသူတို့သိသိထားတဲ့မျိုးတုံးသတ္တဝါတွေသစ်ပင်မျိုးစိတ်တွေရဲ့ DNA တွေကိုဖန်စလင်ဒါတွေထဲမှာပုံဖော်ပြသထားပါတယ်။ကမ္ဘာကြီးရဲ့ကျန်းမာရေးနဲ့မတူညီတဲ့သက်ရှိတွေအတူရှင်တွဲနေကြတဲ့အခြေအနေကိုစဉ်းစားကြားနိုင်အောင်လို့အဓိကလှုပ်ထားတာပါ။ဖွံ့ဖြိုးတိုးတက်ရေးလှုပ်တဲ့အခါမှာကမ္ဘာကြီးရေရှည်တည်တံ့ရေးကိုအဓိကမထားရင်ဘာမှအကျိုးရှိမှာမဟုတ်ဘူးဆိုတာကိုဒီအထက်မှာအဓိကမိမောင်းထိုးပြထားပါတယ်။
Sustainability drives development. If the sustainability implications or the sustainability mechanisms that are put into place are not done,
ဖွံ့ဖြိုးတိုးတက်မှုကိုရေရှည်ရှင်သန်မှုကမောင်းနှင်တွန်းအားပေးတာပါ။ရေရှည်ရှင်သန်နိုင်ရေးနဲ့စိုင်းနာတွေ၊ရေရှည်ရှင်သန်ရေးနည်းလမ်းတွေကိုစီးပွားရေးအမြင်၊ရေရှည်ရှင်သန်စေဖို့ဆိုတဲ့အမြင်တွေ တရားမှုတွေရှိလာစီရမယ်ဆိုရဲအမြင်တွေနဲ့မလို့ရင်တော့ဘာရလမ်းမှရလာမှာမဟုတ်ပါဘူးဒီကိစ္စကိုရှောင်လွှဲလို့မရပါဘူးလက်ရှိရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကနေအခွင့်အလမ်းတက်တွေဖန်တီးဖို့အခွင့်အလမ်းတစ်ခုဖြစ်ပါတယ
်နီးပညာတွေနဲ့ရေရှည်ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်တာမှန်ပေမဲ့လူသားတွေရဲ့ကိုယ်ကျန်းမာရေးစိတ်ကျန်းမာရေးကနံပါတ်1အရေးကြီးတယ်ဆိုတာကိုလည်းအထက်တစ်ခုလုံးမှမိမောင်းထိုးပြထားပါတယ်ပြားလိုက်ကိုလာကြသူတွေခဏတာစိတ်အပန်းဖြေနိုင်မဲ့အိုအေးဆက်လေးလိုမျိုးဖန်တီးပေးထားတာပါအနာဂတ်အတွက်ကလေးငယ်တွေကအရေးကြီးတယ်ဆိုတာကိုလည်းပြတိုက်မှာ Future Heroes ဆိုတဲ့အထက်တစ်ခုတည်ထောင်လုပ်ပြီးကလေးတွေရဲ့စူဇန်ဖန်တီးနိုင်စွမ်းကိုထုတ်ဖော်နိုင်ကစားနိုင်မယ့်နေရာတွေလှုပ်ထားပေးပါတယ်။အနာဂတ်အတွက်အရေးအကြီးဆုံးကလူသားတွေဖြစ်တယ်လို့အနာဂတ်ပြတိုက်ရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်
။ نتمنى ان يخرج الجميع مبسوط ويرى ان شاء الله مستقبل ايجابي
ဒီပြတိုက်ကနေပြန်သွားချိန်မှာလူတွေစိတ်ပျော်ပျော်ရွှင်ရွှင်နဲ့အနာဂတ်အတွက်အကောင်းဘက်ကမျောလင့်အားတက်သွားအောင်ရည်ရွယ်ပြီးလုပ်ထားတာပါကျွန်တော်တို့ရင်ဆိုင်နေရတဲ့စင်ခုံမှုတွေအတွက်အပြုသဘောဆောင်တဲ့အဖြစ်တွေအများကြီးရှိတယ်ဆိုတာကိုလည်းသိသွားစေချင်ပါတယ်ဤပညာကအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတာမှန်ပေမဲ့အတိတ်ပစ္စုပန်အနာဂတ်အတွက်လူသားတွေရဲ့အခန်းကဏ္ဍကအရေးအကြီးဆုံးဖြစ်တယ်ဆိုတာကိုလည်းသိစေချင်ပါတယ်ဒါကြောင့်ကိုကျမ်းမာရေးစိတ်ကျမ်းမာရေးကိုအလေးထားအာရုံစိုက်ဖို့အရေးကြီးပါတယ်
ကမာမြေကြီးဆက်လက်ကျမ်းမာရှင်တန်ရေးအာကာသစူဇန်ရေးစိတ်ကျမ်းမာရေးနဲ့ကိုကျမ်းမာရေးဆရာအကြောင်းတွေကိုဒူဘိုင်းက Museum of the Future အနာဂတ်ပြတိုက်မှာအစစ်မြစ်ဤပညာတွေသုံးပြီးပြသမှုတွေနဲ့လာကြည့်သူတွေကြားအပြန်အလှန်တုံ့ပြန်နိုင်တဲ့ပုံစံတွေနဲ့ပြသထားတာပါလက်ရှိကမာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖန်တီးအမြင်တွေနဲ့ဖြည့်ရှင်းနိုင်ဖို့ရည်ရွယ်တဲ့အနာဂတ်ပြတိုက်ကပြတိုက်လာသူတွေရဲ့ထင်မြင်ချက်တွေဆွေးနွေးချက်တွေနဲ့အနာဂတ်ကိုပြောင်းလဲပုံဖော်သွားမယ့်ပြတိုက်တစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်ကျွန်မစုမြတ်မော်ပ
ါမစုမြတ်မော်စီစဉ်တစ်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရတာပါခင်ဗျအခုဆက်ပြီးတော့တက်တန့်ရောင်သတင်းလာကိုတင်ပြပေးပါမယ်ကဘာတလွားကအမှုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတိုးတိုးထွားတာတွေကိုမအိတ်တန်နာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကမ္ဘာကျော်ကိုရီးယား K-pop ဂီတအဖွဲ့ BTS ဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြီးဆရောက်လာကြတဲ့ကပထမဦးဆုံးအချိန်ဖြစ်နေသူတို့ရဲ့ပရိသတ်တွေဆင်းမြင်ပေါ်ပြန်ပြောင်းရောက်လာခဲ့ပါတယ်ဆိုမျိုးတော့မှာမလ၁၀ရက်နေ့ကြာသပတေးနေ့ကစပြီးတော့စင်မင်းဖြော်ပြပွဲ၃ပွဲကျင်းပသွားတာဖြစ်ပါတယ်။ဒီပွဲ၃ပွဲကသူတို့ COVID ကကြောင့်ရပ်လိုက်ရတဲ့ Permission to Dance on Stage စင်မင်းမှာကားပြခွင့်ဆိုတဲ့ဖြော်ပြရေးခီးရဲ့အဆက်ပါ။ဆိုမျိုးတော့က Olympic အားကစားရုံမှာကျင်းပတာဖြစ်ပြီးတော့မလ၁၀ရက်နေ့နောက်သတင်းပတ်ကို၁၂ရက်နေ့နဲ့၁၃ရက်နေ့တို့မှာကျင်းပသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာ Omicron COVID ဗီဇမျိုးကွဲကူးစက်ပြန့်ပွားမှုတွေမြင့်တက်နေတဲ့ကြောင့်အခုပွဲကိုကျင်းပတာပါ။လူကိုယ်တိုင်တက်ရောက်ကြည့်ရှုနိုင်တာရော online ကနေပါကြည့်ရှုဖို့အတွက်စီစဉ်ပေးထားတာဖြစ်ပါတယ်။သူတို့ကပွဲဥတွေဖြစ်တဲ့ on tour ရဲ့သတင်းကိုတည်ဆူခဲ့ကြပြီးတော့သူတို့ပရိသတ်တွေလက်ခုပ်တွေလိုက်တည်ကြပါရဲ့။ဒါမဲ့အချိန်မျိုးတွေမှာဆိုရင်သူတို့ပရိသတ်တွေ all hit အပေးသတင်းတွေလိုက်ဆိုကြမှာဖြစ်ပေမဲ့လည်းအခု covid ဘေးကာလမလို့နှာခေါင်းဆီးတွေတက်ထားကြရပြီးတော့အားပေးတဲ့အနေနဲ့လက်ခုပ်တွေပဲတည်ကြရတာဖြစ်ပါတယ်သူတို့ကအဟိအားပေးတာမျိုးတခြင်းလိုက်ဆိုတာမျိုးမလုပ်ဖ ೇನೆ လက်ခုပ်ပဲတည်ကြဖို့လည်းအစကတည်းကမှားထားတာဖြစ်ပါတယ်BTS 꽤래가아름다
객석에여러분들이계시다는것만으로도지금많은것들이달라졌다보니너무
아쿠로뽀에마비에이텟들이고라인쉬니라고가칸자즈가더더고고와바이ပြီးတော့ဒီလိုမျိုးလက်ခုပ်ကြီးပဲတီးကြရတဲ့ဂီတဖြော်ပြပွဲဘယ်တော့မှရှိဘူးလို့လဲတကယ်ကိုပြောစမှတ်ဖြစ်သွားပါ ಇ လို့ပြောသွားပါ ಇ BTS ကိုအထူးအားပေးကြရဲ့ပြိသက်တွေကိုအာမီလို့နာမည်ပေးထားတာဖြစ်ပြီးတော့ဒီဖြော်ပြပွဲတွေမှာတော့နှာခေါင်းဆီးတွေတဲ့အမောင်ထဲမှာအယောင်နည်းနဲ့သူတို့ရဲ့အဖွဲတင်ခဲ့တာခရမ်းရောင်မီးစုံချောင်းလေးတွေကင်ပြီးတော့အာမီတွေတောင်းကြအားပေးခဲ့ကြတယ် ဒီဖြောပြေးခီးစင်မှာနောက်ဆုံးပွဲကကိုဗစ်ကပ်ရေးပေါ်မလာခင်လပိုင်း2019အောက်တိုဘာလမှာနောက်ဆုံးကျင်းပသွားခဲ့တာဖြစ်ပါတယ်ကိုဗစ်ဖြစ်ပြီးမှဆိုရင်တော့အွန်လိုင်းကမဟုတ်ပဲပထမအဆုံးလူကိုယ်တိုင်ပြန်ပြီးလာရောက်ကြည့်ရှုလို့ရတဲ့ဖြောပြေးပွဲကိုအမေရိကန်ပြည်အောင်စု Los Angeles မှာတနေ့ကနိုဝင်ဘာမှာ BGS ကျင်းပခဲ့တာပါနောက်လာဧပြီလမှာလည်း Las Vegas မှာလာပြီးတော့ဖြောပြေးမယ်လို့သူတို့ကကိုစားပြုတဲ့Beckett Music Company ကပြောပါတယ်ရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
it ဒီတက်ရောင်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
မိုင်းတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရပါခင်ဗျာ VOA American အတန်ကနေတနေ့လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတလဲတင်ပြပေးပါအောင်မယ်မြန်မာနိုင်ငံကမအီတင်စာမောင်အပါအဝင်အာရှတိုက်ကဗီယက်နမ်၊နီပေါ၊ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကအမျိုးသမီးတွေနဲ့အတူကမ္ဘာတစ်ဝန်းကအမျိုးသမီး12ဦးကို2022ခုနှစ်ရဲရင်တော်အမျိုးသမီးဆု International Women of Courage Award ဆုရှင်တွေအဖြစ်အမေရိကန်နိုင်ငံကြီးဌာနကဒီကနေ့ online ဆုပေးပွဲပြုလုပ်ချီးမြှင့်လိုက်ပါတယ်ဒီအမျိုးသမီးတွေဟာတဦးနဲ့တဦးမိုင်းထောင်ချီကွာဝေးနေကြပေမဲ့သူတို့ရဲ့ဆိုင်ရာလူအဖွဲ့အစည်းဆောင်ရွက်ချက်တွေနဲ့အတူညီညွတ်နေကြတယ်သူတို့နဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကစုပေးပွဲအခမ်းအနားမှာပြောကြားသွားပါတယ်ဆုရှင်အမျိုးသမီးတဦးချင်းအကြောင်းတွေကိုပြောသွားတာမှလည်းကျောင်းသားသမဂ္ဂလှုပ်ရှားမှုကဆလို့နိုင်ငံငင်းချမ်းရေးလူအခွင့်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့မအီတင်စာမောင်ကိုချီးကျူးပြောဆိုခဲ့ပါတယ်။မအီတင်စာမောင်ဟာလက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတွေငယ်ရေးရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဖြစ်ပါတယ်။အသက်28နှစ်အရွယ်မအီတင်စာမောင်ဟာ2015ခုနှစ်ကအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြသူတွေထဲမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံခဲ့ရသူဖြစ်တယ်လို့ဆရာနာသိမှုကိုကန့်ကွက်ဆန္ဒပြသူတွေထဲမှာထင်ရှားသူတူလည်းဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုအကြက်တဲတွေကြုံတွေ့နေရပြီးမြန်မာနိုင်ငံမှာစစ်ကောင်စီကဆီယာစုမှုကျွလွန်နေတယ်လို့မအီတေဇာမောင်ကစုပေးပွဲကိုပေးပို့တဲ့ဗီဒီယိုမင်းကွန်းထဲမှာပြောဆိုထားပါတယ်ဒီပွဲကိုတမရကရောဂျိလ်ဘိုင်ဒန်ကလည်းတက်ရောက်ချီးကျူးစကားပြောကြားခဲ့ပါတယ်ကမ္ဘာတစ်ဝန်းကအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေနဲ့စစ်ကြောင့်ဒဏ်ခံကြရတဲ့အခြေအနေတွေကိုတော့သမ္မတကရောဂျိလ်ဘိုင်ဒန်ကအလေးပြေပြောသွားပါတယ်အမျိုးသမီးအတန်နားမထောင်ပဲဒီမိုကရေစီမရရှိနိုင်ဘူးငြိမ်းချမ်းရေးမဖြစ်နိုင်ဘူးလို့လည်းသမ္မတကရောကပြောသွားပါတယ်ခင်ဗျာယူကရိန်းနိုင်ငံနဲ့မှာရုရှားကဆက်လက်တိုက်ခတ်နေပြီးယူကရိန်းအစိုးရကလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအစီအစဉ်အသစ်ကိုကြေညာလိုက်ပါတယ်လူတွေမျိုးကထွက်ခွာနိုင်အောင်အားထုတ်ခဲ့တဲ့အရင်စ조사ခဲ့တာတွေကတော့ပြီးခဲ့တဲ့အပတ်ကမအောင်မြင်ခဲ့ပါဘူး။ကီးမြို့ဝန်ကျင်မှာဆက်လက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့နိုင်ငံအနှံ့ငါမျိုးတွေမှာလေကြောင်းရောင်အချက်ပေးတဲ့နေကိုတညာလုံးကြားနေခဲ့ကြရပါတယ်ခင်ဗျာ။အာဂရီလိုက်စာမှုဆွဲချက်တစ်ခုအတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ဟာဒီကနေ့မှသူကိုယ်တိုင်တရားရုံးမှာထွက်ချက်ပေးခဲ့ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာရယူခဲ့တယ်ဆိုတော့ဆွေးကျက်အပေါ်တရားရုံးကစစ်ဆေးနေတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုအာဂရီလိုက်စားမှုအမှုဆက်တမှုနဲ့ဆွဲဆိုထားတဲ့အထက်မှာဒီအမှုကိုတရားရုံးကပထမဆုံးဆက်လက်ကြားနာစစ်ဆေးနေတာဖြစ်ပါတယ်။တရုတ်နိုင်ငံမှာမနေ့စနေနေ့ကကိုဗစ်ပိုးတွေ့သူနှစ်ဆတိုးပြီးဒီကနေ့မှာပိုးကူးခံရသူ3400နီးပါးရှိကြောင်းတရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေကြောင့်ပိုးကူးဆက်မှုမြင့်တက်အနေအရာတွေကိုတွာလာမှုတွေကန့်သတ်ထားပါတယ်။ရှန်ဟိုင်းနဲ့နိုင်ငံအရှိမြောက်ပိုင်းကမြို့အတော်များများမှာစာတင်ကြောင်းတွေကိုတာဝန်ရှိသူတွေကပိတ်ထားပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမန္တလေးကမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လိုအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.